ရှင်နေသာသနာတော်နှင့်2558ခုနှစ်ကောဇာတကရေ1386ခုနှစ်ကဆုံလာပြီးကျော်2ရက်ခရစ်နှစ်2014ခုနှစ်မေလ15ရက်ကြာတာပရိနေမှာစကိုင်းတောင်ရင်များဆက်ကြအကြောင်းတိုက်လာရောက်ပြီးကုသိုလ်ပြုကြတာကနှစ်ဖက်သောမိဘများအားအမှုထားပြီးမန္တလေးမြို့ကျွဲဆယ်ခံရက်မှနေထိုင်ကြတဲ့တက္ကသိုလ်ဆန်းမြင့်အောင်တက္ကမဒေါ်ကြည်ပြာအေးသားများဖြစ်ကြတဲ့ဘုံနေရောင်ဘုံလာရောင်စူပါမိုဘိုင်းမိသားစုလို့ဖြစ်ပါတယ်မိမိတို့မိသားစုကစကိုင်းတောင်ရင်များဆက်ကြကြောင်းတိုက်လာရောက်ပြီးတန်ဃာတော်340ကျော်တို့အားနန္ဒအခါမှာအာယုံစွမ်းများဆက်ကပ်လူတန်းခြင်းတန်ဃာတော်340ကျော်တို့အားနေ့လည်အခါမွန်မြတ်သောစွမ်းခဲဝဲဘောခြင်းများဆက်ကပ်လူတန်းခြင်းတန်ဃာ340ကျော်တို့အားညနေအခါဖြောရည်ဆေးပစ္စည်းများလောင်းလူဆက်ကပ်ခြင်းဆိုတဲ့တနေ့တာကုသိုလ်များကိုလာရောက်ပြီးစီပူအားထုတ်တယ်ထို့မှတစ်ပါးထိုဆုံးကပ်မင်္ဂလာကိုကြောင်းပြုပြီးတော့ညဆက်ကြကြောင်းတိုင်းမာနယကဆရာတော်အားပစ္စည်းလေးပါလိုအပ်ရာရာအသုံးပြုနိုင်ရန်ဆယ်သိန်းကျပ်တန်ဝတ္ထုပစ္စည်းများနဲ့သင်္ကန်းထွေးစုံသုံးစုံကိုလည်းပဲလှူဒန်းကြခြင်းအာဂန္တုဆရာတော်တစ်ပါးနဲ့မြတ်ဆရာနိုင်ကဆရာတော်6ပါးအလုံး9ပါးတို့အားလည်းပဲတစ်ပါးတစ်ပါးအတွက်တသိန်းကျပ်တန်စီပစ္စည်းလေးပါလိုအပ်ရာရာအသုံးပြုနိုင်ရန်နဝကမ္မများလှူဒန်းခြင်းနံပါတ်၄မြတ်စွာဘုရားကျောင်းတိုက်အနုနာယကဆရာဘုန်းကြီး၅ပါးတို့အားတစ်ပါးတစ်ပါးအတွက်ပစ္စည်းလေးပါလိုအပ်ရရအသုံးပြုနိုင်ရန်5000ကျပ်တန်စီလှူဒန်းကြခြင်းနံပါတ်၅မြတ်စွာဘုရားကျောင်းတိုက်ကနဝဇကဆရာဘုန်းကြီး15ပါးတို့အားတစ်ပါးတစ်ပါးအတွက်ပစ္စည်းလေးပါလိုအပ်ရရအသုံးပြုနိုင်ရန်3000ကျပ်တန်စီဝတ္ထုများကိုလှူဒန်းကြခြင်းနံပါတ်6မြတ်စွာဘုရားကျောင်းတိုက်ကနဝဇကအကူစာချာများစာတင်သားရဟန်းတော်များတာမဏေများ332ပါးတို့အားလည်းပဲတစ်ပါးတစ်ပါးအတွက်1000ကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းကြခြင်းနံပါတ်9မြတ်စွာဘုရားကျောင်းတိုက်ပစ္စည်း4ပါးပရိသတ်ဖြင့်အဖြစ်10သိန်းကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းဘုန်းကြီးရဲ့မေတော်ဤဖွာပုံညာဝတီအားလည်းပဲလိုအပ်တဲ့စီဒီစီစာရာရီအသုံးပြုနိုင်ရင်တသိန်းကျပ်တန်ဝတ္ထုပစ္စည်းလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မမိတ်ဆွေများဖြစ်ကြတဲ့နံပါတ်1မိခင်ကြီးဒေါ်စိန်အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုရည်စူးမှန်းထားပြီးရန်ကုန်မြို့မှာနေထိုင်တဲ့ဒါယိကာမကြီးဒေါ်အေးတန်းကလည်းပဲပစ္စည်း4ပါးပရိသတ်ပင်အဖြစ်ဒုတိယအကြိမ်မြောက်အနေနဲ့ကျပ်သိန်း50ကိုလည်းပဲလှူဒန်းခြင်းခါဝေမြတ်ဆက်ကြာမာနိုင်ကဆရာတော်ကတသိန်းကျပ်တန်ဝတ္ထုပစ္စည်းများနဲ့သင်္ကန်းထွေးစုံသုံးစုံလူဒန်းခြင်းကာငေဘုန်းကြီးရဲ့မေတော်ကြီးဖွာပုံညာဝတီ89နှစ်အားလည်းပဲ5000ကျပ်တန်ပစ္စည်းများကိုလူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ပါတယ်ဓမ္မမိတ်ဆွေများဖြစ်ကြတဲ့ကုသိုလ်ပြုဖက်ဖြစ်ကြတဲ့ပါရမီဖြည့်ဖက်ဖြစ်ကြတဲ့ရန်ကုန်မြို့မှာနေထိုင်တဲ့ဥအောင်တင်ဒေါ်ကျင်ဝေမိသားစုကပစ္စည်းလေးပါပရိသတ်ပင်ဖြစ်ဒုတိယကျိန်မြောက်အနေနဲ့5သိန်းကျပ်မဟာနိုင်ကဆရာတော်ကလည်းတင်ငန်းသုံးစုံဆက်ကပ်လှူဒန်းခြင်းထိုမှတစ်ပါးရန်ကုန်မြို့ဦးစန်းမောင်ဝင်းဒေါ်ထေထေမိသားစုကလည်းမြတ်စွာဘုရားမဟာနိုင်ကဆရာတော်ကတသိန်းကျပ်တန်ဝတ္ထုပစ္စည်းများနဲ့တင်ငန်းထွေးစုံသုံးစုံလှူဒန်းခြင်းအာဂန္တုဆရာတော်တစ်ပါးနဲ့မြတ်စွာဘုရားနာယကအနုနာယကကနဝဇကစာကြအလုံး26ပါးတို့အားလည်းပဲတစ်ပါးတစ်ပါးလေး5000ကျပ်တန်စီလှူဒန်းခြင်းမန္တလေးမြို့ကိုပြည်မမီမီကျော်တမီကျေစင်လင်းမိသားစုတို့ကလည်းမြတ်စွာဘုရားမဟာနိုင်ကဆရာတော်က5000ကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းအာဂန္တုဆရာတော်တစ်ပါးနဲ့နာယကအနုနာယကကနဝဇကစာချဆရာတော်26ပါးတို့အားလည်းပဲတစ်ပါးတစ်ပါးလင်1000ကျပ်တန်စီလှူဒန်းခြင်းရန်ကုန်မြို့ကဒေါ်ချူချူကလည်းပဲတန်ခိကအဖြစ်ဆောင်သုံးတယ်လှူဒန်းခြင်းဆိုပြီးတော့ ပါရမီဖြည့်ပဲ့ပါရမီရှင်ကုသိုလ်ရှင်များကလည်းဝိုင်းဝန်းပြီးတော့ကုသိုလ်များကိုပြုလုပ်ကြတယ်တရဏဂုံ၃ပါးနဲ့တကွာသီလတော်မြတ်ကိုလည်းပဲထက်မှန်ခံယူစောင့်တည်ကျင့်သုံးကြတယ်ပရိတရားတော်မြတ်ကိုလည်းပဲရိုးရိုးတည်တည်လေးလေးစားစားနာယူကြတယ်အဲ့တော့ဘုန်းကြီးအနေနဲ့ယနေ့တက္ကသံနဲ့အောင်တက္ကမကြည်ပြအေးမိသားစုနဲ့ဓမ္မမိတ်ဆွေများကိုပါတရားဟောပေးမလဲဆိုတော့ကောင်းမြတ်သောအမွေကြံရပါစေဆိုတဲ့ခေါင်းစည်းနဲ့ဟောပေးမယ်အဲ့တော့သာသမီတွေကိုမျိုးဆက်တွေကိုအမွေပေးတဲ့အခါမှာပစ္စည်းအမွေပေးကြတယ်ဒါလည်းပဲပေးရမှာပါပဲဒါပေမဲ့ဒါလောက်နဲ့မလုံလောက်သေးပါဘူးအဲ့တော့တချို့ကြတော့လည်းပဲပညာအမွေပေးကြတဲ့အသက်မွေးဝမ်းကြောင်းပြုလုပ်ဖို့အတွက်ပညာတွေသင်ပေးဒါလည်းပဲမလုံလောက်သေးပါဘူးအဲ့တော့တခါတရံမှာမိဘဆရာသမားကောင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်တွေကမိမိတို့ရဲ့အပြုမူလေးတစ်ချက်ဒီအပြုမူလေးတစ်ချက်ဟာနောင်လာနောက်သားတွေအတွက်မိမိတို့ပေးရတဲ့အမွေဆိုတာဖြစ်သွားနိုင်တယ်ဒါသတိထားဖို့ကောင်းတယ်အဲ့တော့ခေါင်းဆောင်ဖြစ်ကြတဲ့မိဘတွေဆရာတွေသူတို့အနေနဲ့အမှတ်တမဲ့မကောင်းတဲ့အမူအရာလေးတွေမကောင်းတဲ့အပြုမူလေးတွေဘဝမှာပြုလုပ်မိတယ်အဲ့ဒီလိုပြုလုပ်မိတဲ့ဘဝမှာအမှတ်တမဲ့အမူအရာပြုမူလေးတွေဒီပင်နောင်မျိုးဆက်တစ်တည်းအတွက်အတူခိုးเสียအားကျเสียဖြစ်သွားပြီဆိုရင်ဒါဟာတမိုင်းမှာမကောင်းတဲ့အမွေတွေကိုကြံရစ်เสียရောက်တယ်မကောင်းတဲ့အမွေတွေကိုပေးရရောက်သွားတတ်တယ်။တမိုင်းမှာနောက်မျိုးဆက်တွေဟာမကောင်းတဲ့အကျင့်တွေကိုဆက်လက်ကျင့်သုံးပြီးဆိုရင်မိမိတို့မှာတမိုင်းမှာတရားခံဖြစ်သွားတတ်တယ်။လူသေးပေမဲ့အကုသိုလ်တွေဆက်ဆက်ပြီးတော့တိုးသွားစေနိုင်တယ်ဒါသတိထားစရာကောင်းတဲ့အချက်။နောက်တစ်ခါကိုယ့်ရဲ့ကောင်းမွန်တဲ့အပြုအမူလေးတစ်ချက်ပြီးရင်သာသမီမျိုးဆက်တွေကိုမင်းတို့ဒီအတုကိုယူကြဒီလိုတော့မပြောပါဘူးဒါပေမဲ့ကိုအမတ်တမဲ့ပြုလုပ်လိုက်တဲ့အပြုမူလေးတည်ပင်နောင်လာနောက်သားတွေအတွက်အာကြာစရာတူစူစရာဖြစ်နေကြံရစ်ခဲ့ပဲဆိုရင်လည်းပဲသူတို့ကုသိုလ်တွေတိုးနေသည်မြသူတို့ဘာသာသာသနာကိုမြင့်တင်နိုင်သည်မြမိမိတို့မှာတမလွန်ဘဝရောက်လို့သေလွန်ပွေလွန်သွားတာတောင်မှကုသိုလ်ပါရမီတွေတိုးနေတယ်တဲ့နိဗ္ဗာန်မျက်မှောက်မပြုမချင်းကုသိုလ်ပါရမီတွေတိုးနေတတ်တယ်ဒါလေးတွေကိုသိစေခြင်းနဲ့အတွက်ကောင်းမြတ်သောအမွေကြံရစ်ပါစေဒါလေးကိုဘုန်းကြီးကဟောပေးတယ်။ဘာဖြစ်လို့လဲဆိုတော့မိမိတို့မှလည်းပဲသာယတနာလေးတွေရှိနေကြရတယ်။ဒီသာယတနာလေးတွေအတွက်ကောင်းမြတ်တဲ့အမွေတွေကြံရစ်စေဖို့အရေးကြီးတယ်။အမတ်တမတ်ကိုကပြုမူလိုက်တယ်။ဒီပြုမူလေးဒီပင်သူတို့အတွက်ကောင်းမြတ်တဲ့အမွေဖြစ်ဖို့တိတ်ပြီးတော့အရေးကြီးပါတယ်။ဥပမာအဖြစ်ပါလဲဆိုတော့တချို့လူသားတွေမိဘတွေဆရာတွေစိတ်ညစ်တဲ့အခါအရက်သေးစားတောက်စားကြတယ်။ဘာဖြစ်လို့လဲစိတ်ညစ်လို့စိတ်ညစ်လို့စိတ်ညစ်တာပြေပြောက်အောင်ဆိုပြီးတော့အရက်တောက်ကြတယ်။အဲ့တော့ဒီအပြုမူလေးဟာသာသမီတွေကိုမင်းတို့လည်းပဲငါလှုပ်တယ်လို့လုံးလို့အမွေတော့မပေးပါဘူး။ဒါပေမဲ့သာသမီလေးတွေရဲ့မသိစိတ်ထဲမှာဩငါတို့ပါကင်းနေငါတို့မိဘတွေလက်ထက်ကစိတ်ညစ်လို့ရှိရင်အရက်တောက်ကြတယ်ဒါလေးရမသိစိတ်ထဲမှာဆွဲပြီးတော့ဒီအမတ်တမတ်အပြုမှုလေးဟာသာသမီတွေအတွက်နှလုံးသားထဲမှာမသိစိတ်ထဲမှာဆွဲကြံခဲ့ပြီဆိုရင်အဲ့ဒီမိဘတွေဆရာသမားတွေဟာတမိုင်းမှာတရားခံဖြစ်သွားတယ်သာသမီတွေဒီမကောင်းတဲ့အကျင့်တွေကျင့်နေပြီဆိုသမျှဘာသာသာသနာညှိုးနှွမ်းနေသမျှဒါဟာတမိုင်းမှာတရားခံဖြစ်ပြီးတော့အကုသိုလ်တွေတိုးနေတဲ့လူသေးပေမဲ့အကုသိုလ်တွေမသေးတဲ့မသေးဘူးလို့ဒီလိုခေါ်ရတယ်အဲ့တော့တချို့မိဘတွေကြတော့ဘယ်လိုလဲဆိုတော့ကုသိုလ်ကောင်းမှုလုပ်တယ်ဂုဏ်တော့မလိုက်ဘူးပကတနာတော့မလိုက်ဘူးကိုလှူလိုက်တဲ့ပစ္စည်းဟာသာသနာအတွက်အကျိုးရှိတဲ့နေရာကိုရွေးချယ်လှူတယ်ဒီလိုပြုမှုကောင်းလေးတစ်ခုကိုကျင့်လိုက်တယ်ပေါ့အဲ့တော့ဥပမာအဖြစ်ကိုကနေပြီးတော့သာသနာအတွက်လှူမယ် သာသနာအတွက်လှူတဲ့နေရာမှာနာမည်ကြီးလို့လှူတာမဟုတ်ဘူး။ဂုံပကသနာတွေရရှိလို့လှူတာနိုင်ငံတော်ပေးတဲ့ဘွယ်ကိုလိုချင်လို့လှူတာမဟုတ်ဘူး။ကိုလှူလိုက်တဲ့ပစ္စည်းကိုအသုံးပြုပြီးတော့သာသနာဝန်ထမ်းတွေအသုံးပြုပြီးတော့သာသနာအလုပ်လှုပ်ဆောင်နိုင်မယ်။သာသနာအလုပ်လှုပ်ဆောင်ရင်သာသနာတော်ကြီးရှေ့သွားမယ်ကိုပစ္စည်းလေးကိုအသုံးပြုပြီးတော့သာသနာတော်ကြီးရှေ့သွားမယ်အလုပ်လေးကိုမိဘတွေကလှူလိုက်တယ်ကုသိုလ်လုပ်လိုက်တယ်သာသမီတွေကတော့မင်းတို့ငါတို့လှုပ်တယ်လို့လှုပ်ကြအမွေတော့မပေးပါဘူးဒါပေမဲ့သာသမီတွေရဲ့မသိစိတ်ထဲမှာသူတို့အရွယ်ရောက်လာလို့ကုသိုလ်လုပ်ပြီဆိုရင်ငါတို့မိဘတွေကတော့ဒီလိုနာမည်ရယုံနေတော့မလုပ်ဘူးသာသနာအတွက်အကျိုးရှိတဲ့နေရာမှာအကျိုးရှိတာတွေကိုလှုပ်သွားတယ်လို့မသိစိတ်ထဲမှာနှလုံးသားထဲမှာစွဲပြီးတော့အဲ့ဒီရတုမှုလေးတွေပြုကျင့်သွားပြီဆိုလို့ရှိရင်မိဘတွေကကွယ်လွန်သွားပြီမဲ့တမလွန်ဘဝရောက်နေပြီမဲ့နိဗ္ဗာန်မရမချင်းသာသမီတွေအမျိုးဘာသာသာသနာမြင့်တင်တဲ့အလုပ်တွေဆက်လက်မွေခံနေတယ်မြကုသိုလ်တွေတိုးလိုက်တာဒါပါလဲဆိုတော့ကောင်းမြတ်တော်အမွေတွေကိုပေးရတာတဲ့ကောင်းမြတ်တော်အမွေကြံရပါစီဆိုတာဒါကိုပြောတာဒါကြောင့်မို့မိမိတို့အနေနဲ့သာသမီတွေကိုနောက်မျိုးဆက်တွေကိုတိုးတက်စေခြင်းပါတယ်နောက်မျိုးဆက်တွေကိုအစဉ်တန်းမြင့်စေခြင်းပါတယ်ဘာသာသာသနာအတွက်ဆင့်မြင့်နိုင်တဲ့တာကုန်းယတနာတမိကုန်းယတနာလေးတွေဖြစ်စေခြင်းပါတယ်ဆိုရင်သာသမီတွေကိုပြုစုယုံနဲ့မပြီးပါဘူးမိမိတို့ရဲ့အပြုမူကောင်းလေးတွေဟာလိုအပ်တယ်အဲ့ဒီအပြုမူကောင်းလေးတွေတည်ပြီးသာသမီတွေကိုအမွေပေးရာရောက်တယ်လို့ဒါလေးကိုဘုန်းကြီးကသိစေခြင်းလို့ကောင်းမြတ်သောအမွေကြံရပါစေဆိုပြီးယနေ့ဘုန်းကြီးကဓမ္မလက်ဆောင်ဖြစ်နေဟောပေးမယ်ဖိုးကြီးတို့အမျိုးသားစာဆိုကြီးဆရာဆိုကြီးကလည်းပဲအင်မတန်မှကြော်ကြားခဲ့တဲ့ကြံရတဲ့ပုတ်ရေးခဲ့တယ်။ကောင်းမြတ်တော်မူကြံရစေဖို့။ဩလူပြည်လောကလူဘဝကအိုရနာရတေရဥမီမှန်ပေတည်တည်တဲ့လူဆိုတာမွေးလာရင်တေရမယ်။မတေအောင်ကုစားလို့မရပါဘူး။ဘုရားရှင်တော်မှပရိနိဗ္ဗာန်ဆံခဲ့ရတာ။အဲ့တော့မွေးလာရင်တေမယ်။တေမအောင်တွေးပြီးတော့ဝန်းနေနေရမှာလားမဟုတ်ပါဘူး။ပါလို့ရပါလေတို့တပီကတင်သေးသွားတော့တင်ဖွာတော့မြေတင်တို့မြေဒီအခြေတို့မြင့်ကြံကောင်းတင်ဤတင်မျိုးသားစာစကားလီကြည်ပွားတမြင့်ကြံကောင်းတင်ဤတင်ဟူချာ၍မြဝေရာစေတီသာနှင့်တစ္ဆာရောက်ညံတစောင်းလီပြောင်းလျက်ဝင်းလျက်ကြံစီသည်ကိုတည်သွားလို့ရှိကိုရဲ့ကောင်းမြတ်တဲ့အမွေနှစ်တည်းကြံရစ်ဖို့ရည်ကြည့်တယ်ကိုကိုကြောင်းပြူပြီးတော့သားကောင်းယတနာလေးတွေတမိကောင်းယတနာလေးတွေလူလောကမှာကြံ့ရစ်ခဲ့ဖို့အရေးကြီးတယ်။အဲ့ဒီသားယတနာတမိယတနာလေးတွေကအမျိုးဘာသာသာသနာမြင့်တင်ပေးနေဖို့အရေးကြီးတယ်။မိမိရဲ့အပြုမူလေးတွေဟာနောင်လာနောက်သားတွေရဲ့အတွက်အတူယူရင်းသာသနာဘာသာအတွက်အကျိုးရှိဖို့ပါရမီကုသိုလ်တွေတိုးဖို့ဒါတွေအရေးကြီးတယ်။အဲ့ဒါတွေကြံ့ရစ်ဖို့ပဲအရေးကြီးတယ်။မတေပါနဲ့လို့တောင်းတလို့မရဘူး။မွေလာရင်သေးမယ်တဲ့။ဒါပေမဲ့လို့ကိုသေးသွားတဲ့အခါမှာကောင်းမြတ်တဲ့အမွေလေးတွေကြံရစ်စေဖို့ဒါကဗျာဆရာကြီးဆရာဆိုကြီးကမာတန်းချွေခဲ့တာပါ။ဒါလေးတွေကတိတ်ပြီးတော့အရေးကြီးတယ်။ဒါကြောင့်ဘုန်းကြီးကပြောတာ။ဒီတရားကိုဘာဖြစ်လို့ဟောပေးတာလဲ။ကိုရဲ့ကောင်းတဲ့အပြုမူတစ်ချက်ဟာနောင်လာနောက်သားတွေရဲ့မသိစိတ်တဲ့နှလုံးသားထဲမှာဆွဲသွားရင်အဲ့ဒီကောင်းတဲ့အပြုမူလေးတွေကိုသူတို့ကျင့်သုံးနေတယ်မြ။သာသနာတော်ကြီးအတွန်းရှိသွားနိုင်တယ်။လူမျိုးမြန်မာပြည်လူမျိုးတွေနဲ့တကွာအလုံးသောလူမျိုးတွေမိမိအမျိုးဘာသာသာသနာကြီးမြင့်တက်သွားနိုင်တယ်။တကယ်လို့ကိုယ့်ရဲ့အပြုမူလေးတစ်ချက်မကောင်းတာလေးလုံးမိတာနဲ့တပြိုင်နက်နောက်မျိုးဆက်တွေကိုမင်းတို့ကျင့်သုံးကြလို့အမွေတော့မပေးဘူး။အမွေမပေးပေမဲ့ကိုယ့်ရဲ့မကောင်းတဲ့အပြုမူလေးတစ်ချက်ကိုနောင်လာနောက်သားတွေကျင့်သုံးလိုက်ပြီဆိုရင်သာသနာဖြည့်ရရောက်တယ်သာသနာကွယ်အောင်လုပ်ရရောက်တယ်လူမျိုးတွေကိုနှိမ်ကြအောင်အဆက်တကွယ်ကြိုးနေပြအောင်တိတ်ခါကြအောင်လုပ်ရရောက်တယ်လူတည်ပြီးမဲ့အကုသိုလ်တွေတိုးစေနိုင်တယ်အဲ့တော့သာသမီတွေယတနာတွေမျိုးဆက်ယတနာတွေကိုမိမိတို့ပြုစုပြောထောင်တဲ့နေရာသူတို့ကိုပြုစုပြောထောင်ရုံနဲ့မပြီးဘူးကိုယ့်ရဲ့အပြုမူလေးတွေဟာစင်ကြဲဖို့မှန်ကန်ဖို့တန်ရှင်းဖို့အပြစ်နာစာမရှိဖို့အရေးကြီးတယ်ဒါလေးကိုသိစေခြင်းလို့ဘုန်းကြီးကဟောပေးတာအဲ့တော့ဘုန်းကြီးတို့ဇက်တော်တစ်ခုရှိတယ်ဒါလေးပြောရင်သိနားလည်သွားနိုင်ပါတယ် ဘုန်းကြီးတို့ဒီဂိရိတတဇက်ဆိုတာမြတ်စွာဘုရားဟောခဲ့တဲ့ဇက်တော်တစ်ခုရှိတယ်။သင်္ကန်းစာယူစရာသိပ်ကောင်းတဲ့ဇက်တော်လေးဒါလေးဘုန်းကြီးနည်းနည်းပြောပြပေးမယ်။ဘုန်းကြီးတို့ဘုရားရှင်ပြန်ဟောတဲ့ဇက်တော်ထဲမှာဘာပါလဲဆိုတော့အတိတ်တုန်းကဘုန်းကြီးတို့ဘုရားလောင်းကဗာရာဏသီပြည်မှာရှင်ဘုရင်ကိုအကြံပေးတယ်။အကြံပေးပညာရှင်အမတ်တဦးသွားဖြစ်တယ်။တိုင်းပြည်ကဗာရာဏသီရှင်ဘုရင်ကြီးရဲ့နာမည်ကတာမဆိုတဲ့ရှင်ဘုရင်ကြီးပေါ့။အဲ့တော့တာမရှင်မြင်းကြီးရဲ့ကြံပေးပညာရှင်ဘုန်းကြီးတို့ဖရာလောင်းကသွားဖြစ်တယ်။အဲ့တော့ရှင်ဘုရင်ကြီးမှလည်းပဲပန္တဝဆိုတဲ့မင်္ဂလာမြင်းတော်ကြီးတည်းစီရှိတယ်။အဲ့ဒီပန္တဝဆိုတဲ့မင်္ဂလာမြင်းတော်ကြီးကိုထိန်းချောင်းနေရတာကဂိရိတ္တာတဲ့။မျက်စီနဲ့အာယုံပြုကြည့်လိုက်။ပါရဏတိပြီးမှတာမရှင်မြင်းကြီးအုပ်ချုပ်တယ်။တာမရှင်မြင်းကြီးမှမင်္ဂလာမြင်းတော်ရှိတယ်။အမည်ကပန္တဝဒီမင်္ဂလာမြင့်တော်ကြီးကိုထိန်ချောင်းနေတာကဂိရိတ္တာတဲ့ဘုန်းကြီးတို့ဖရာလောင်းတော်ကအဲ့ဒီမှာရှင်ပြန်ကိုအကြံပေးတဲ့အကြံပေးပညာရှင်အမတ်ကြီးသွားဖြစ်တယ်။တနေ့တော့ဘုန်းကြီးတို့မင်္ဂလာမြင့်တော်ကြီးမှာယောဂတစ်ခုမထင်မှပဲစွဲကတ်လာတယ်။ဘာယောဂလဲဆိုတော့ခြေခွင်တဲ့ယောဂတဲ့ရှင်ပြန်နေဆိုတာကအတိတ်နမိတ်ကောက်တယ်။အဲ့တော့သူတို့ရဲ့သူ့ရဲ့မင်္ဂလာမြင်းတို့ကြီးခြေခွင်ယောဂါဆွဲကတ်တယ်ဆိုတော့မင်္ဂလာမရှိလိုက်တာဒီလိုခံစားကြတာပေါ့ဒီတော့တမားတော်ကြီးတွေလွတ်ပြီးတော့စေကုတခိုင်းတယ်တမားတော်ကြီးတွေကလည်းပဲမင်္ဂလာမြင်းတို့ကြီးရဲ့ခြေခွင်ယောဂါကိုစစ်စစ်မြင်းမြင်းကြည့်ပြီးတော့ကုသကြတယ်ယောဂါရှာမတွေ့ခဲ့ခြေခွင်တာပဲတွေ့တယ်ဘာကြောင့်ခြေခွင်တယ်ယောဂါကိုရှာစစ်စစ်မြင်းမြင်းရှာမတွေ့ကြဒီတော့ရှင်ပြန်ကြီးကိုတရုတ်တင်ရတယ်ရှင်ပြန်ကြီးစိတ်မကောင်းဖြစ်လို့တော့ဘုန်းကြီးတို့ဖရာလောင်းပညာရှင်အကြံပေးအမတ်ကိုရှင်ပြန်ကြီးကဖွင့်ဟတိုင်မင်းတယ်ဒီတော့ဖရာလောင်းတော်ကမင်္ဂလာမြင်းတော်ကြီးရဲ့အခြေအနေကိုအနီးကပ်လေ့လာသုံးသပ်ကြည့်လိုက်တဲ့အခါအဖြေသွားတွေ့တယ်တွေ့တော့ရှင်ပြန်ကြီးကိုတရုတ်တင်တယ်ရှင်ပြန်ကြီးရဲ့ခွင့်ပြုချက်ယူပြီးတော့ဘုန်းကြီးတို့ဖရာလောင်းကဘာလုပ်လိုက်လဲဆိုတော့ဂိရိတ္တာဆိုတဲ့မြင်းထိန်ကိုယာရုကဖြုတ်ပစ်လိုက်တယ်။နောက်ထပ်မြင်းထိန်တစ်ယောက်ကိုအစာထိုးလိုက်တယ်။အဲမကြခင်မှာပဲဘုန်းကြီးတို့အံ့ဩစရာကောင်းလောက်အောင်ခြေခွင်ယောဂမင်္ဂလာမြင်းတို့ဤမှာပျောက်ကင်းသွားတယ်တဲ့ဒါလေးရဲ့တတိထားစရာကောင်းတယ်။ဘာဖြစ်လဲမြင်းထိန်ပြောင်းလိုက်တာနဲ့ခြေခွင်ယောဂပျောက်ကင်းသွားခဲ့တယ်။ဒါလေးဟာအင်မတန်စိတ်ဝင်စားစရာကောင်းတယ်။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ဂိရိတ္တာဆိုတဲ့မြင်းထိန်ကခြေခွင်ယောဂါရှိတဲ့ခြေခွင်ယောဂါရှိတော့မြင်းကြီးကိုညောင်းမြညာပြီးလမ်းလျှောက်တဲ့အခါရှေ့ရနေနှာရှုံကျိုးလို့ခေါ်တဲ့ပချက်ကျိုးကိုကိုင်းပြီးတော့ရှေ့ရနေလမ်းလျှောက်တဲ့အခါမြင်းထိန်ဂိရိတ္တာကခြေတော့ကခွင်းပြီးတော့သွားနေတယ်ဒီတော့မင်္ဂလာမြင်းတော်ကြီးကလည်းပဲလိန်မာပါနဲ့တော့ဒီမြင်းထိန်ငါ့ကိုသွားနည်းတွေသင်နေတာပဲလို့ယူဆပြီးတော့မြင်းထိန်သွားတယ်လို့ကြိုးစားပြီးတော့အတူယူပြီးတော့တူအောင်သွားလိုက်တာမင်္ဂလာမြင်းတို့ကြီးခြေခွင်ယောဂါဆွဲကတ်သွားတာပဲဒါကိုဘုန်းကြီးတို့ဖရာလောင်းကရိပ်ပြီးတော့ခြေခွင်ယောဂါကိုပျောက်ချင်ရင်မြင်းထိန်လဲမှဖြစ်မှာသူသိပြီးတော့ဂိရိတ္တာကိုယာဓုကဖြုတ်ပြီးခြေတော့တန်ဆွမ်းနဲ့ကျဲမာကြီးကောင်းတဲ့မြင်းထိန်ကိုမြင်းထိန်ယာဓုခန့်လိုက်တယ်အဲကျဲမာကြီးကောင်းတဲ့ခြေမခွင်တဲ့မြင်းထိန်ကလည်းပဲရှေ့ကနေနှာရှုံကျိုးလို့ခေါ်တဲ့ပချက်ကျိုးကိုင်းပြီးတော့ရှေ့ရနေပြီးတော့အညောင်းပညာပြီးလမ်းလျှောက်တဲ့အခါမှာမြင်းကြီးကဒီမြင်းထိန်ရလည်းပဲငါ့ကိုသွားနီးလာနီးတွေတင်ပေးတာနေမှာပဲဆိုပြီးတော့မြင်းထိန်နဲ့တူအောင်ကြိုးစားပြီးတော့သွားလိုက်တာတဲ့။ဘာဖြစ်သွားလဲဆိုတော့အဲ့ဒီခြေခွင်ယောဂါကြီးပျောက်ကင်းသွားတယ်တဲ့။ဘုန်းကြီးတို့ဒီဇက်တော်ဟာဘုန်းကြီးတို့တတွေအတွက်အင်မတန်မှသင်ခန်းစာယူကြရတဲ့အများကြီးရှိတယ်ယနေ့မိမိတို့ဆုံးခဲ့ကြတဲ့တက္ကသမြင့်အောင်တက္ကမကြည်ပြအေးတို့မိမိတို့ဟာလည်းပဲမိမိတို့ရဲ့သားယတနာလေးတွေမျိုးဆက်တွေအတွက်မိမိတို့ဟာလက်ဦးစရာတဲ့မြင်းထိန်တွေနဲ့တူကြတာပဲဘုန်းကြီးတို့လည်းပဲဒီမှာတန်ခါယခုနှစ်350ကျော်ဝါဆိုကြမယ်ဘုန်းကြီးတို့လည်းပဲတန်ခါတော်တွေရဲ့ဘာဖြစ်တယ်မြင်းထိန်နဲ့တူတာပဲကြောင်ဆရာဆရာမလုံနေတဲ့ပုဂ္ဂိုလ်တွေမြင်းထိန်တွေနဲ့တူတာပဲရက်ွယ်အုပ်ချုပ်ရေးမှုမြို့နယ်အုပ်ချုပ်ရေးမှုအားစပြီးနိုင်ငံအုပ်ချုပ်နေတဲ့ပုဂ္ဂိုလ်တွေမြင်းထိန်တွေနဲ့တူနေကြတာပဲ အဲ့တော့မြင်းထိန်နေရရှေ့ရနေပြီးတော့ခြေခွင်းပြီးတော့သွားတဲ့ဆိုရင်မင်္ဂလာမြင်းတော်ယူမင်းငါသွားတယ်လို့သွားလို့တော့သင်မပေးပါဘူးသင်မပေးပြီမဲ့နောက်ကလိုက်နေတဲ့မင်္ဂလာမြင်းတော်ကြီးဟာသူ့ကိုသင်ပေးတယ်လို့ထင်ပြီးတော့အားကြတူယူပြီးတော့မြင်းထိန်နေတိုင်းသွားလိုက်လို့ရှိရင်ကောင်းဆောင်နေခြေခွင်းလို့ရှိရင်ဘုရားတို့အားလုံးခြေခွင်းယောဂါကြီးဆွဲကပ်ကုန်တယ်မြင်းထိန်ကခြေခွင်လို့ရှိရင်မင်္ဂလာမြင်းတို့ကြီးခြေခွင်သွားတယ်လို့ဘုန်းကြီးတို့တန်ဃာတော်တွေမှာကောင်းဆောင်နေတဲ့ဆရာတော်တွေရှေ့ကခြေခွင်လို့ရှိရင်နောက်ကတပည့်တန်ဃာတွေလည်းခြေခွင်ပုံရမှာပဲမိဘဖြစ်တဲ့မြင်းထိန်ကြီးရှေ့ကနေပြီးတော့စီပွားရေးမတရားရှာတယ်မတရားတဲ့ပြင်လှုပ်တယ်စိတ်သက်တေးရဘသူတေးတေးငတေးမာပြီးရောဒီလိုစိတ်သက်တေးမွေးမယ်နောက်ပြီးတော့ကြောင်ဖြူတာကြောင်မဲတာအဓိကမဟုတ်ဘူးကြွက်ခုတ်တက်ဖို့အဓိကဒီစိတ်တဲ့နဲ့ငါချမ်းသာဖို့ငါစင်ပြေးဖို့ရှိရနေမတရားတဲ့ဖြင့်ရောစီးပွားရေးတွေရှာမယ်ခြေခွင်ပြီးတော့သွားမယ်ဆိုရင်သားသမီးတွေအနေနဲ့မင်းတို့ငါတို့လှုပ်တယ်လို့လုံးလို့အမွေတော့မပေးပါဘူးဒါပေမဲ့လို့နောင်လာနောက်သားဖြစ်တဲ့မျိုးဆက်တွေရဲ့မသိစိတ်နှလုံးသားထဲမှာငါတို့ရဲ့မိဘတွေငါတို့ရဲ့ဆရာတွေဒီလိုကျင့်သုံးသွားပါလားဒီလိုကျင့်သုံးပြီးတော့ဒီလိုချမ်းသာသွားပါလားဒီလိုတွေမြင်သွားပြီဆိုလို့ရှိရင်အတူလိုက်ပြီးတော့ကျင့်မယ်သူတို့ကျင့်လို့ကိုယ့်ရဲ့အမှတ်တမဲ့လုပ်ခဲ့တဲ့ခြေခွင်ယောဂါဆိုတဲ့မကောင်းတဲ့အကျင့်တစ်ခုလေးဟာသူတို့ဆွဲကပ်သွားပြီဆိုရင်သူတို့မှလည်းအကုသိုလ်တွေဖြစ်မယ်ဘာသာသာသနာလည်းပဲနှိမ်ကျသွားမယ်နိုင်ငံတော်ကြီးလည်းပဲတိတ်ခါကျအရှက်တကွယ်ကျိုးနေဖြစ်မယ်အကုသိုလ်တွေတိုးလိုက်တာအဲ့တော့နောက်မျိုးဆက်ဒီအကုသိုလ်တွေတိုးနေတယ်မြတ်ရှေ့ကကောင်းဆောင်ဖြစ်ကြတဲ့ဆရာတွေကောင်းဆောင်ဖြစ်ကြတဲ့မိဘတွေကောင်းဆောင်ဖြစ်ကြတဲ့နိုင်ငံကောင်းဆောင်တွေသူတို့မှာအကုသိုလ်တွေတိတ်ပြီးတော့တိုးသွားပါပဲလူသာတည်သွားတာအကုသိုလ်တွေကတိုးသွားနိုင်တယ်တဲ့ဒါလေးဒီကိုဘုန်းကြီးကသိစေခြင်းဒါကြောင့်ကောင်းမြတ်တော်အမွေကြံရစ်ပါစေဆိုတာကိုကတီးတန့်ကြီးအမွေပေးတာတော့မဟုတ်ဘူးတခါတည်းရန်ကိုယ့်ရဲ့ပြုမှုလေးတွေကကိုသားသမီးကိုတော်စေခြင်းတယ်လို့တော့ပြောကြတယ်အဲ့တော့တော်စီခြင်းတဲ့အခါမှာကိုကနေရှေ့ရအမှတ်တမဲ့မဟုတ်တာလေးတွေခြေခွင်ယောဂါလေးတွေမဆွဲကပြီးအောင်ကြိုးစားဖို့အဲ့တော့ရက်ွက်အုပ်ချုပ်ရေးမှုကနေစပြီးနိုင်ငံတော်ကိုအုပ်ချုပ်နေတဲ့ပုဂ္ဂိုလ်တွေခေါင်းဆောင်တွေဒီလိုပဲသူတို့ကကိုယ့်ရဲ့လက်အောက်ငယ်သားဝန်ထမ်းအရာရှိတွေကိုခြေမခွင်စေခြင်းမဟုတ်ခေါင်းစေခြင်းပါတယ်ဆိုရင်ဗဇက်ကကောင်းအောင်လုပ်ကြစီကံလေးတွေထုတ်ယုံနဲ့ဥပဒေထုတ်ယုံနဲ့မပြီးပါဘူးအဲ့တော့ခြေရနေပြီးတော့ကိုကိုတိုင်းကခြေခွင်ယောဂါကင်းစင်အောင်နိုင်ငံခေါင်းဆောင်တွေကနေရမယ်တဲ့ဒါမှနောက်ကဝန်ထမ်းဆင်ဆင်ဟာခြေခွင်ယောဂါကင်းပါလိမ့်မယ်ဒီလိုမှမဟုတ်ပဲနဲ့နိုင်ငံခေါင်းဆောင်တွေကငါချမ်းသာဖို့ငါစင်ပြေးဖို့ငါမိသားစုအတွက်ငါတိုင်းဝိုင်းအတွက်ဒီလိုစိတ်တွေနဲ့မဟုတ်မတရားတွေလုပ်နေပါတယ်ဆိုရင်ခြေခွင်ယောဂါဆွဲကပ်ပါတယ်ဆိုရင်အဆင်ဆင်အရာရှိဝန်ထမ်းတွေကလည်းပဲသူတို့ကိုဒီလိုလုပ်ကြလို့တင်ပေးတာတော့မဟုတ်ပါဘူးဒါပေမဲ့လို့နောက်ကနေပြီးတော့မသိစိတ်နှလုံးသားထဲမှာဂိမ်းအောင်ပြီးတော့ကျင့်ကြမယ်ဆိုလို့ရှိရင်တဲ့ဒီမကောင်းတဲ့အကျင့်တွေနောင်လာနောက်သားတွေအတူယူနေတယ်မြ။ကောင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်တွေမှာအကုသိုလ်တွေတိုးသေသွားတာတောင်မှအကုသိုလ်တွေဆက်တလဲလဲတိုးနိုင်နေတဲ့ဒါလေးတွေကိုဘုန်းကြီးကသိစေချင်တာ။ဘုန်းကြီးတို့လည်းဒါလေးတွေကိုသတိထားနေရတာပဲ။ယနေ့ဆွမ်းတကာတကမစူပါမိုဘိုင်းမိသားစုတွေကိုလည်းပဲမိမိတို့လည်းငယ်သေးတယ်ငယ်သေးတော့မိမိတို့မှာဒီသားယရဏသမီးယရဏလေးတွေကိုကောင်းစေခြင်းပါတယ်ဆိုလို့ရှိရင်ဘုန်းကြီးကဒီကျင့်စဉ်ဟာရည်ကြီးတယ်သူတို့ကိုမြေတောင်မြောက်ပေးယုံနဲ့သူတို့ကိုအဆုံးမတည်းပေးနေယုံနဲ့မပြီးဘူးရှေ့ကနေမိမိတို့ကိုယ်တိုင်ကခြေခွင်ယောဂါကင်းဖို့လိုတယ်ဆိုတာဘုန်းကြီးတို့ကိုယ်တိုင်လည်းပဲတတိထားနေရတာအဲ့တော့ယနေ့ဆွမ်းတကာဓမ္မတွေလည်းငယ်သေးတော့တတိထားစေခြင်းနဲ့အာလုံတရားနာပရိသတ်တွေလည်းတတိထားစေခြင်းနဲ့အနာဂတ်ကောင်းစားစေခြင်းပါတယ်မျိုးဆက်တွေကောင်းစားစေခြင်းပါတယ်ဆုံးမယုံနဲ့မပြီးပါဘူးကိုယ်တိုင်ခြေခွင်ယောဂါကင်းဖို့လိုအပ်တယ်တာလီဟာတိတ်ပြီးတော့အရေးကြီးတယ်မြတ်စွာဘုရားကသာသနာ့ကွယ်ကြောင်းတရားတွေဟောတဲ့အထဲမှာဒီဟာတစ်ချက်ပါတယ်ဘုန်းကြီးတို့အင်္ဂုတ္တရနိကေသုက္ကတဝိနည်းသုတ်တံစတုကနိဘက်မှာနောက်ဆုံးသာသနာ့ကွယ်ကြောင်းတရားလေးကိုဟောခဲ့တယ်ဒါလေးကိုဘုန်းကြီးကနည်းနည်းလေးပြောပြအောင်မြတ်စွာဘုရားကတော့ယဟန်တော်တွေကိုအနီးကပ်နေတဲ့အတွက်ယဟန်တော်တွေကိုအဓိကဟောခဲ့တာဒါပေမဲ့တရားဓမ္မတွေလည်းပဲနီးမိပြီးတော့ကျင့်ရမှာပဲအဲ့တော့ဘုရားရှင်ကဘယ်လိုဟောခဲ့လဲဆိုတော့ဘုန်းကြီးဘုရားရှင်ဟောတဲ့မူလပါဠိလေးကိုရွတ်ဆို ပြီးတော့ပြောပြအောင်မယ်ဒါမှလေးနဲ့ခိုင်မာသွားမှာပုဏ္ဏာဇပရံဘိကဝေထေရဘိက္ခုဘာဝလီကဝန္တိတာတလိကဩဂမနိပုဗ္ဗေကမပဝိဝေကေနေခိတတူရာနာဝီရိယံအာရဗန္တိအပတတပတ္တိယာနာတိကရတတိကမာယအတိစီကရတတိစီကရိယာယဒေတံပစ္စည်းမာဇနာတာဒိဋ္ဌာနုဂတိအာပိစ္စတိတာပိဟောတိဘာဝလီကတာတလိကဩကမနိပုဗ္ဗေကမပဝိဝေကေနေခိတတူရာနာဝီရိယံအာရဗတိအပတတပတ္တိယာနာတိကရတတိကမာယအတိစီကရတတိစီကရိယာယအယံဘိကဝေစတုတော်ဓမ္မောတတ္တမတ္တသံမောတာယအန္တရာဒါနာယတံဝတ္တတိဒါမြတ်စွာဘုရားဟောကြားခဲ့တဲ့မူရင်းပါဠိတော်ဒီအိဗေမှာလည်းဘုန်းကြီးတို့ရှေ့ဟာမျိုးဆက်တွေကောင်းစီခြင်းပါတယ်သာသနာတော်ကြီးစီပင်စေခြင်းပါတယ်နိုင်ငံတိုးတက်စေခြင်းပါတယ်လူငယ်တွေဟူပြုစုယုံနဲ့မပြီးဘူးယနေ့လူငယ်နောင်ဝယ်လူကြီးမှန်တော့မှန်တာပေါ့ဒီလူငယ်တွေကိုကိုကပြုပြင်ပေးယုံနဲ့မပြီးဘူးတဲ့ကိုကိုတိုင်ခြေခွင်ယောဂါကင်းဖို့ခြေခွင်ယောဂါကင်းစင်းဖို့အပြည့်နာစာမရှိဖို့စံပြဖြစ်ဖို့လိုအပ်တယ်မြတ်စွာဘုရားဒီအိဗေတွေဟောခဲ့တာအဲ့တော့ဒီပါဠိတော်လေးကိုဘုန်းကြီးကမြန်မာပြန်လေးချပေးမယ်အားလုံးမြန်မာပြန်နားထောင်ရင်ကိုပဲနားလည်တော့ပါတယ်ပြီးရင်ဘုန်းကြီးကအိဗေနည်းနည်းထပ်ရှင်းပေးမယ်ပေါ့ကဲအားလုံးလည်းချီပြီးတော့လိုက်ဆိုလိုက်ကောင်းဆောင်မထေကြီးတို့ကလက်ပူဇော်တက္ကရာ၌သာအလေးကရုပြုကြ၍သာသနာတော်ဝန်နှစ်ရက်ကိုစိတ်ထားမှန်ကန်စွာဖြင့်ကြိုးစား၍မထမ်းဆောင်ခဲ့သောနောင်လာနောက်သားတပည့်များကလည်းဆရာလန်းစဉ်ကိုအတူယူကျင့်သုံးခဲ့သောသာသနာတော်ပွဲမီအဓိပ္ပာယ်ကောင်းဆောင်မထေဆိုတာကဆေဝါရပြီးတော့တတ်တော်30ကျိုးတဲ့ရဟန်းတော်တွေကောင်းဆောင်နေကောင်းဆောင်မထေကြီးတွေကတဲ့လက်ပူဇော်သက္ကာရ၌သာအလေးကရုပြုကြတယ်ကျောင်းနေတစ်ကျောင်းကနှစ်ကျောင်းဖြစ်အောင်ကြိုးစားတယ်ကြိုးစားရင်ကြိုးစားရင်လည်းမြတ်စွာဘုရားကအလှူမခံနဲ့ဒါမျိုးပြောတယ်အလှခံပြီးတော့ကြောင်းကြီးတွေကောင်းအောင်ကြိုးစားကာရီကောင်းအောင်ကြိုးစားကြိုးစားရင်ကြိုးစားရင်လည်းမြတ်စွာဘုရားရဲ့အဆုံးအမသီလတွေရော့ရော့ရော့ရော့သွားတယ်ကြောင်းကြီးတွေတိုးအောင်ကြိုးစားလိုက်သီလတွေပြတ်သွားလိုက်မြတ်စွာဘုရားမကြိုက်တဲ့အလုပ်တွေလုံမီလိုက်သီလဆိုတာဘုန်းကြီးတို့သာသနာပဲသာသနာဆိုတာဘုရားရှင်ရဲ့အဆုံးအမဒါကိုပြန်ပြီးတော့အကျဉ်းချုပ်လိုက်တယ်ဆိုရင်သီလတမာတိပညာဒါကိုသာသနာခေါ်တာအဲ့တော့ကြောင်းကြီးတွေကိုတော့ကြည်မအောင်တစ်ထက်ကနှစ်ထက်နှစ်ထက်ကသုံးထက်ကြိုးစားလိုက်တာဒါကြိုးစားရင်ကြိုးစားရင်နဲ့မြတ်စွာဘုရားကဝိနိသိက္ခာပုမှာအလူမခံရတက္ကရာမတွေကိုလူခံတဲ့အကြောင်းအရေးမြန်မြန်မပြောရဒါမျိုးတွေသိက္ခာပုပင်ညက်တဲ့သီလတွေရှိတယ်အဲ့တော့ကြောင်းကြီးတွေကောင်းအောင်ကြိုးစားရင်ကြိုးစားရင်နဲ့မြတ်စွာဘုရားရဲ့အဆုံးအမတွေနှလုံးသားထဲမှာလုံပါပါသွားတယ်သီလတွေပါပါပါပါသွားတယ်ဒါဆိုရင်ဘာဖြစ်လဲသာသနာတော်ကွယ်မယ်တဲ့လက်တွေအပြင်သီလသာသနာကွယ်တော့တာပဲနောက်ပြီးတော့စိတ်သက်တွေကမိမိတို့မှာလုံလောက်နေပါလေရဲ့ပစ္စည်းတွေပေါ်များအောင်ကြိုးစားတရားမာရီနဲ့ရောဝင်အောင်ကြိုးစားလှူခြင်းတဲ့လှူခြင်းအောင်တိုက်တွန်းပြီးတော့စိတ်တွေကလောဘတွေလွမ်းလာတော့တမာရီအားတွေနည်းနေနည်းနေသွားတယ်လောဘဒေါသတွေများလေတမာရီအားနဲ့ပြီးတော့တမာရီသာသနာတွေလည်းကွယ်လို့အဲ့တော့ကြောင်းကြီးတွေတိုက်တာကြီးတွေအဆောက်အအုံကြီးတွေကတော့ဟီတာလို့အင်မတန်မှသာသနာအတွက်အားရစရာကောင်းတယ်လို့တော့ထင်ပါရဲ့နှလုံးသားထဲမှာသီလသာသနာတဖြည်းဖြည်းနဲ့ယော့ယော့ယော့ယော့သွားကွယ်ကွယ်ကွယ်ကွယ်သွားတမာရီသာသနာလောဘဒေါသတွေရဲ့အုပ်စိုးလာတော့မေတ္တာကရုဏာစတဲ့စိတ်ကောင်းစိတ်မြတ်တမာရီတွေယော့ယော့ယော့ယော့သွားဒါကိုအမှန်တိုင်းမဟုတ်ဘူးမကောင်းဘူးလို့မသိတော့ပညာသာသနာအမှန်တရားကိုသိတဲ့ပညာသာသနာတွေယော့ယော့ယော့ယော့သွားအဲ့တော့ဆောက်အုံတွေကတော့များလာပါရဲ့သီလတမာရီပညာသာသနာဆိုတဲ့ဒီသာသနာတော်ကြီးကတော့တဖြည်းဖြည်းနဲ့လုံပါပါလို့အဲ့ဒါကိုမြတ်စွာဘုရားကကောင်းဆောင်မထေရတွေကတဲ့လက်ပူဇော်တက္ကရာများအောင်ကြိုးစားကြတယ်တဲ့ဒါပေမဲ့လို့သီလတမာရီ ပညာစံဝိပဿနာမှတ်ဖို့ကိလေသာနည်းဖို့အကျင့်တွေတဖြည်းဖြည်းညော့ညော့ညော့လာတယ်။နောက်တပည့်တွေကလည်းပဲဆရာသမားအတူကိုယူဒီပုံစံပဲဖြစ်လာတယ်ဆိုရင်သာသနာကွဲမယ်တဲ့အဲ့တော့အယံဘိကဝေစေတုတော်ဓမ္မောတတ္တမတာတမ္မောတာယအန္တရဒါနာယတံဝတ္တတိဘိကဝေယံတော်မြာဥချစ်သားတို့စေတုတော်လေးခုမြောက်သောအယံဓမ္မောဤဆရာတပည့်အဆက်ဆက်ပစ္စည်းပရိက္ခာဝုများစွာခံယူ၍ပစ္စည်းပရိက္ခာများအောင်သာကြိုးစား၍ဇံဝိပဒနာမဖို့ရအောင်အာမထုတ်ခြင်းဟူသောဤသဘောတရားသည်တတ္တမတာသူတော်ကောင်းတရားသည်ဟူသောသာသနာတော်၏အန္တရာဌာနာယကွယ်ပြောက်ခြင်းကတန်မောတာယမေးပြောက်ပျက်စီးခြင်းကတန်ဝတ္တတိဖြစ်ပါ၏ဤတိတို့ဘဂဝါသုံးလောကဒုဒ္ဒရှင်တို့မြတ်ဖျားသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါ၏တတိအဲ့တော့မိမိတို့မှာသာသနာပြုရမယ့်အချိန်ကြီးအများကြီးရှိသေးတယ်ဒီတော့မြတ်စွာဘုရားရဲ့တရားတွေကိုမှန်မှန်ကန်ကန်သိပြီးတော့သာသနာပြုနိုင်ရင်အာလုံသာသနာအတွက်ရောလူမျိုးအတွက်ရောဘာသာအတွက်ရောသိပြီးတော့အကျိုးရှိသွားနိုင်တယ်ပေါ့ဘုန်းကြီးကပြစ်တင်ရင်လို့ဟောတာမဟုတ်ပါဘူးနားလည်စေခြင်းလို့သိစေခြင်းလို့ဟောတာအမှန်တရားကိုမြင်လို့စေခြင်းလို့ဟောတာအပြစ်သဘောနဲ့ဟောနေတာမဟုတ်ဘူးဓမ္မဒိဋ္ဌံလေးနဲ့ဘုန်းကြီးဟောပေးနေတာပါအဲ့တော့ဘုန်းကြီးတို့ကြည်လိုက်လေမြတ်စွာဘုရားကကောင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်တွေကနာမည်ကြီးဖို့ဘုံကြီးဖို့ပစ္စည်းတွေတိုးတဲ့တိုးပွားဖို့ကြောင်းတွေများတဲ့များဖို့ကြိုးစားတယ်ကြိုးစားရင်ကြိုးစားရင်တည်းတီလာတွေယောယောယောယောသွားမြင့်မြတ်တဲ့စိတ်တွေနှိမ်ကြပြီးတော့လောဘဒေါသတွေတိုးတော့တမာရီတွေသာသနာကြီးယောယောယောယောသွားအမှန်တရားကိုမသိတော့ဘယ်ဟာကသာသနာအတွက်အခြေကောင်းတယ်လေသာသနာတည်ဖို့ဘယ်ဟာစစ်မှန်တယ်လေဒီလိုနားမလဲတော့ပစ္စည်းတွေပေါများအောင်ပဲကြိုးစားတယ်ဒါဘယ်မှန်တရားထင်တော့ပညာဆိုတဲ့အမှန်တရားသိတဲ့သာသနာတွေယော့ယော့ယော့ယော့သွားသာသနာတော်ကြီးကတဖြည်းဖြည်း꽌မယ်တဲ့ဒါမြတ်စွာဘုရားကဆရာတပည့်ဆက်ဆက်ဒီတိုင်းတာကျင့်သုံးလို့ရှိရင်꽌မယ်အဲ့ဒီ꽌တဲ့နေရာမှာလည်းပဲဆရာတွေဟာလမ်းပြတွေဖြစ်နေတယ်တဲ့အဲ့တော့ဆရာတွေဟာဒီအမွေတွေကိုတပည့်တွေကိုမင်းတို့ဒီလိုကျင့်သုံးကြဒီလိုတော့မပြောပါဘူးမပြောပေမဲ့တပည့်တွေရဲ့မသိစိတ်တွေနှလုံးသားထဲမှာငါတို့ဆရာတွေဟာဒီလိုကျင့်သုံးသွားပါလားဒါမျိုးတွေကိုအာယုံပြုပြီးတော့ဆက်လက်ပြီးတော့ကျင့်သုံးအဲ့ဒီတပည့်တွေရဲ့နောက်ထပ်တပည့်တွေကဒါမျိုးကျင့်သုံးအဲ့ဒီတပည့်တွေရဲ့နောက်ထပ်တပည့်တွေကဒါမျိုးကျင့်သုံးဒါမျိုးလုံးချပက်လက်လေပြီးတော့သာသနာတော်ကြီးကွယ်မယ်ဆိုပြီးမြတ်စွာဘုရားကအယံဘိကဝေစေတုတော်ဓမ္မောတတ္ထမတာတမ္မောတာယအန္တရဒါနာယတံဝတ္တတိဒါမျိုးမင်းခဲ့တာအဲ့တော့ဘုန်းကြီးတို့သိထားရမှာကသာသနာဆိုတာအဆောက်အအုံကိုပြောတာမဟုတ်ဘူးဘုန်းကြီးတို့တရားဓမ္မတွေကတော့တခါတည်းရန်မျက်စိလဲတတ်တယ်ဘယ်လိုလဲဆိုတော့ចောင်းကြောင်းရောက်သွားလို့ရှင်ငါတို့ဟိုတုန်းကလာတုန်းကတဲလေးတွေနဲ့ခုမြင်သုံးတက်တိုင်လေးတက်တိုင်ကြီးတွေနဲ့သာသနာကြီးစီပင်လိုက်တာဒါမျိုးချီကျူးလေးရှိတယ်အာရပါရပြောလေးရှိတယ်သာသနာဆိုတာအဆောက်အအုံကိုပြောတာမဟုတ်ပါဘူးဖះရှင်ရဲ့အဆုံးမဖះရှင်ရဲ့အဆုံးမတွေကျင့်နေတဲ့နေရာဟာတဲလေးနဲ့နေလေးပဲသာသနာစီပင်တဲ့နေရာလို့ဒီလိုခေါ်ရပါတယ်တိုက်တားကြီးတွေနဲ့နေတယ်ဘုရားရှင်ရဲ့အဆုံးမှာလိုက်နာကျင့်သုံးမှုမရှိဘူးမြတ်စွာဘုရားကစာတင်စာကြတရားဟောတရားပြစိတ်ထမှန်မှန်နဲ့လှုပ်ပရိယတ္တိအလုပ်ဒီအလုပ်ကိုခွင့်ပြုခဲ့တယ်ပฏิပတ္တိဘုရားပြုမေတ္တာဘဝတရားရှုမှတ်တဲ့အလုပ်လောဘဒေါသကင်းစင်အောင်ကျင့်ပฏิပတ္တိအလုပ်ကိုခွင့်ပြုခဲ့တယ်ဒီအလုပ်နှလုံးကိုစိတ်ထမှန်မှန်နဲ့ကျင့်သုံးနေပြီဆိုရင်အဲ့ဒီနေရာဟာတိုက်တားကြီးတွေမရှိနဲ့တစ်ပင်အောင်မှနေနေတဲလေးတွေနဲ့ပဲနေနေသာသနာစီပင်တဲ့နေရာဘုရားရှင်ရဲ့အဆုံးမတွေရှင်တန်တဲ့နေရာဒီလိုခေါ်လို့ရတယ်တိုက်ကြီးတွေနဲ့တော့နေပါရဲ့တိုက်ကြီးတွေအကောင်စားကြီးတွေနဲ့နေပါရဲ့ဂါရီပါရီနဲ့ပြေဆုံးပါရဲ့ဘုရားရှင်တို့မှကျင့်သုံးမှုကနည်းလိုက်တာဆိုရင်အဲ့ဒါသာသနာအားနည်းတဲ့နေရာလို့ခေါ်ရပါတယ်ဒါကိုအမှန်တိုင်းနားလည်ဖို့လိုအပ်ပါတယ်ဒါကြောင့်မြတ်စွာဘုရားကဒီတရားကိုဟောခဲ့တာအဲ့တော့ပြောင်းပြန်ပြန်လိုက်လို့ရှိရင်ဘယ်လိုလဲဆိုတော့ကောင်းဆောင်မထေရကြီးတွေကလက်ပူဇော်တက္ကရာကိုအဓိကမထားဘူးလူတဲ့တန်းတာလေးနဲ့ရောင်ရဲပြီးတော့နေတယ်ပရိယပฏิပတ်စိတ်ထမှန်မှန်နဲ့လုပ်တယ်ဒါဆိုရင်တပည့်တွေကလည်းတူခိုးမယ်ဆိုရင်အဲ့ဒါသာသနာတွန်းရှိမယ်တဲ့ကဲဒါလေးကိုလည်းပဲကြောင်းမြန်မြန်မာပြန်ပြီးဘုံကြီးချပေးမယ်အားလုံးနားလည်ပါလိမ့်မယ်လက်အုပ်ချီပြီးတော့လိုက်ဆိုလိုက်ကောင်းဆောင်မထေကြီးတို့ကလက်ပူဇော်တက္ကရာ၌အလေးကရုမပြုကြပဲသာသနာတော်ဝန်၂ရက်ကိုသာ ိတ်ထားမှန်ကန်စွာဖြင့်ကြိုးစား၍ထမ်းဆောင်ခဲ့သောနောင်လာနောက်သားတပည့်များကလည်းဆရာလမ်းစဉ်ကိုအတူယူကျင့်သုံးခဲ့သောသာသနာတော်အတွန်ရှိမည်အဲ့တော့သာသနာတွန်းရှိစီခြင်းမှာလေဆိုရင်တဲ့မြတ်စွာဘုရားကကောင်းဆောင်မထေရကြီးကတတော်30ဝါ10ဝါရပြီးတဲ့မထေရကြီးကကောင်းဆောင်တွေကလက်ပလာပါရဖို့ဘုံကြီးပါဖို့နာမည်ကျော်ဖို့ဒါတွေကိုအဓိကမှတ်ထားနေကိုယ့်လူကိုယ်လုံးကိုယ့်လူကပါလေသာသနာတော်2ရက်ကိုတဲ့သာသနာတော်2ရက်ကန္တာဒုရစာသင်စာကြတရားဟောတရားပြအလုပ်ဝိပဿနာဒုရဘုရားဥပ္ပမေတ္တာဘွားတရားရှိမှတ်တဲ့အလုပ်အဲ့ဒီသာသနာတော်ဝင်ရဲ့ကိုထမ်းပါတဲ့ထမ်းယုံနေသာသနာရှေ့မှာလားမဟုတ်သေးဘူးစိတ်ထားမှန်ကန်စွာဖြင့်ကြိုးစား၍ထမ်းဆောင်ခဲ့တော်ဒါအရေးကြီးဆုံးချက်ပဲစိတ်ထားမှန်ကန်စွာဖြင့်တဲ့ဒါလေးပါတယ်အဲ့တော့နေတ္တရဏတာနီးနေသင်ရမယ်လာကတုပမစာသင်နီးနေမသင်ရဘူးဒါကိုပြောတာအဲ့တော့ဒိဗေရပါလဲဆိုတော့စာသင်စာချတော့လုတ်ပါရဲ့တိုက်ကစာမှုပဲများများအောင်ဖို့လူတွေများများသိဖို့လူတွေကိုဖိတ်ပြီးတော့များများလာအောင်လို့များများလှူဒန်းအောင်လို့ဒီစိတ်တွေနဲ့လုပ်တယ်ဆိုရင်ဒါစိတ်ထားမှန်မှန်တော့ဘူးလောဘဒေါသတွေကဖျားရှင်ခိုင်းတဲ့ပရိယတ်ဒီအလုပ်ကိုလုပ်ရင်းနဲ့လောဘဒေါသတွေဖြစ်လို့ဒါဆိုရင်နိဗ္ဗာန်နဲ့ဝေးမယ်လောဘဒေါသတွေဖြစ်ရင်သီလတမာတိပညာတွေအားနည်းလို့သာသနာတော်နှလုံးသားမှာကွယ်သွားမယ်တကွေတကာရသာသနာကွယ်တယ်လို့ဒီလိုခေါ်ရတယ်အဲ့တော့ဘုန်းကြီးတို့စိတ်ထားမှန်ကန်စွာနဲ့တရားဟောတယ်တရားဟောရင်လည်းဒီလိုပဲလက်လာဘလိုချင်းလို့နာမည်ကြီးလို့ဟောတယ်ဒါလည်းပဲလောဘဒေါသတွေများပြီးတော့သီလသမာဓိပညာသာသနာကြီးကွယ်နိုင်တာပဲကမ္မထံပြတယ်ကမ္မထံပြတဲ့နေရာမှာလည်းပဲကိုကြောင်မှာလူတွေများများလာဖို့ဆော်ဩတယ်ဒါမျိုးတွေမလုပ်အောင်ဘယ်လိုလုပ်ရမှာလဲဆိုတော့စာသင်စာချလုပ်တယ်ငါမျိုးဆက်တစ်ပါးလောက်စိတ်ကောင်းစားတဲ့ဒါလေးတစ်ပါးလောက်ထုတ်ထွက်ပေါ်အောင်ကြိုးစားနိုင်အနာဂတ်သာသနာအတွက်သူဟာငါအတွက်တာဝန်ကြီးပြီသူဟာနာဂတ်သာသနာအတွက်မျိုးဆက်တွေဆက်တုပ်ပြီးတော့သာသနာရှိအောင်လုပ်မယ်သာသနာတော်ကြီးရှိပါစေဒီစိတ်ထားလေးနဲ့စာသင်စာချလုပ်တယ်ဂုံလိုချင်းလို့တရားဓမ္မပေါ်များအောင်လို့ဒီစိတ်တွေကိုတက်နိုင်နေမြကြိုးစားဖယ်ရှားတယ်တရားဟောတယ်ကိုဟောလိုက်တဲ့တရားကိုနာယူပြီးတော့အတိမှန်အမြင်မှန်တွေရပါစေလက်မှန်ပေါ်ရောက်ပါစေဒီလိုစိတ်ထားနဲ့ဟောတယ်ပုံကြည်ချင်းလို့လက်လာဘလိုချင်းလို့ဒီစိတ်ထားမပါဘူးသူများကိုနှိပ်ကွက်ချင်းလို့နှိမ်ချချင်တဲ့စိတ်မပါဘူးနောက်တကတရားပြတယ်ဒီတရားနည်းလမ်းကိုသိပြီးတော့5မိနစ်တရားရှုမှတ်ရင်5မိနစ်ကိလေသာကင်ညာပါစေ5မိနစ်ငြိမ်းချမ်းမှုဘဝတည်ဆောက်နိုင်ကြပါစေဒီစိတ်ထားလေးနဲ့တရားပြရင်ကိလေသာတွေငြိမ်းလို့အဲ့တော့လောဘဒေါသတွေငြိမ်းနေတယ်ဆိုရင်သီလတမာတိပညာတွေရင်းတန်လိုက်အဲ့မှာသာသနာစီးပင်တယ်သာသနာတွန်းရှိတယ်ဆိုတာဖြစ်သွားတော့တာပဲဒါကြောင့်ခေါင်းကြီးတို့ကောင်းဆောင်မထေရကြီးတွေကပရိယတ်တိပฏิပတိလို့ကိုစိတ်ထားမှန်မှန်နဲ့လုပ်တယ်တပည့်ဆက်ဆက်ကလည်းပဲသူတို့ဆရာလှုပ်သွားတဲ့အတိုင်းပဲလူများအောင်ဘုံကြီးအောင်နာမည်ကြီးအောင်အမျိုးမျိုးလှုပ်ရှားမှုမလုပ်ဘဲနဲ့ကိုယ့်လောက်ကလေးကိုလုံးလို့ဖျားရှင်ရဲ့အဆုံးအမတွေနှလုံးသားထဲမှာကိန်းနေတယ်ဆိုရင်ဆရာတပည့်ဆက်ဆက်ဒီလိုကြိုးစားမယ်ဆိုရင်ဒါသာသနာတော်တွန်းရှိမယ်လို့ဒီလိုပြောရရောက်ပါတယ်အဲ့တော့ဒီလိုဆရာတပည့်ဆက်ဆက်ကြောင့်သာသနာရှိသွားတယ်ဆိုရင်ဆရာသမားတွေမှာကုသပါရမီတွေဖြစ်လိုက်တာသူတို့ရဲ့ပြုမှုတွေတစ်ချက်ကိုနောက်လာနောက်သားတွေမင်းတို့ဒီလိုကျင့်ညာလို့မပြောပေမဲ့နောက်တပည့်တွေကဆရာသမားရဲ့အပြုမှုကောင်းလေးကိုအားကြားပြီးတော့ကျင့်သုံးမယ်ဆိုရင်သာသနာတော်ကြီးရှေ့သွားနိုင်တယ်တဲ့ဒါဘုန်းကြီးတို့သာသနာရှေ့ချောင်းကျင့်တယ်ဒါကြောင့်ဘုန်းကြီးတို့နောက်မျိုးဆက်တစ်တွေကိုကောင်းအောင်ကြိုးစားတဲ့နေရာမှာမျိုးဆက်တစ်တွေကိုပြုစုနေလို့တောင်းမကြေပါဘူးကောင်းဆောင်ဖြစ်တဲ့မထေရကြီးတွေခြေခွင်ယောဂါကျင့်စဉ်ဖို့လိုတယ်ဆိုတာဒါကိုပြောတာကောင်းဆောင်နေနေနဲ့ဒါလေးတွေလိုအပ်တယ်မိသားစုထဲမှာလည်းပဲမိဘဖြစ်တဲ့ပုဂ္ဂိုလ်ကသာသမီတွေတော်စေခြင်းပါတယ်သာသမီတွေတော်အောင်ပြုစုယုံနဲ့မပြီးပါဘူးမိမိတို့ကိုယ်တိုင်ရရှိရနေခြေခွင်ယောဂါကင်းစင်အောင်မဟုတ်တဲ့အမူအရာလေးတွေမလုံးမိအောင်ကြိုးစားပြီးတော့ထိမ့်သိမ့်ဖို့လိုအပ်ပါတယ်ဒါဆိုလို့ရှိရင်ကောင်းမြတ်တဲ့အမွေကြံရည်အောင်ခြံရည်ပြီးသားဖြစ်တဲ့ကောင်းမြတ်တဲ့အမွေကိုပေးရာရောက်တယ်ဒါမြတ်စွာဘုရားဟောခဲ့တဲ့တရားဒါလေးတွေကိုဘုန်းကြီးကပြန်ပြီးတော့ဟောပေးနေတာဘုန်းကြီးတို့မြန်မာနိုင်ငံကြီးခုချိန်မှာတိုးတက်စီခြင်းပါတယ်မြန်မာနိုင်ငံကြီးဒီမိုကရေစီစနစ်နဲ့တည်ဆောက်နေပါတယ်ဘာလိုအပ်လဲ တန်းပြီတိဆောက်ယုံနဲ့အောက်ကလက်ငယ်သားတွေကိုပြုပြင်ပေးယုံနဲ့မပြီးပါဘူးခေါင်းဆောင်တွေမှာခြေခွင်းယောဂကင်းစင်ဖို့လိုတယ်တဲ့ကိုယ်မှာမဟုတ်တဲ့အမူအရာလေးတွေမလုပ်ဖို့ကိုယ်လုပ်တဲ့လုပ်ငန်းတွေကငါအတွက်ငါချမ်းသာဖို့ငါမိသားစုငါတိုင်းဝိုင်းချင်းပြေးဖို့ဒီစိတ်တွေကိုဖယ်ရှားပြီးတော့တန်းပြီတိုးတက်ဖို့အာလုံးပြည်သူတွေလုပ်ငန်းတွေနဲ့ချမ်းသာစေဖို့အသိဉာဏ်တွေတိုးတက်ဖို့ပညာရည်မြင့်တက်ဖို့ဘာသာသာသနာပေါ်မှာကြီးညိုလင်းမြတ်တက်ဖို့ဒီလိုစိတ်ဓာတ်တွေနဲ့လှုပ်ဖို့လိုတယ်ဒီလိုပြုမှုကောင်းတွေရှိမှမိမိတို့မှာကောင်းဆောင်နေမှာခြေခွင်ယောဂကျင်းစင်ပြီးတော့အနာဂတ်မြန်မာနိုင်ငံတော်အတွက်ကောင်းကောင်းမွန်မွန်တည်ဆောက်ရရောက်ပါတယ်တဲ့ဒါလေးတွေကိုသိစေခြင်းလို့ဘုန်းကြီးကကောင်းမြတ်သောအမွေကြံရပါစေဆိုတဲ့ကောင်းစီနဲ့ဟောပေးခြင်းဖြစ်ပါတယ်အဲ့တော့ယနေ့မိမိတို့စူပါမိုဘိုင်းမိသားစုလေတားရတနာလေးတွေရှိတော့ကိုယ်တားရတနာလေးတွေကိုသိပြီးတော့လူတော်လူကောင်းဖြစ်စေခြင်းပဲအဲ့တော့နိုင်ငံအတွက်သာသနာအတွက်တကယ်ဟုပဲအာကုအာထရာပြုတဲ့သားယတနာလေးတွေဖြစ်စေခြင်းလေအဲ့တော့တစ်ဖက်ကလည်းပဲပြုစုရမယ်ပြုစုရုံနဲ့အားမရပဲနဲ့ကိုယ်ကိုယ်တိုင်မိဘတွေကိုယ်တိုင်ကခြေခွင်ယောဂကင်းစင်ဖို့ကြိုးစားရမယ်တဲ့ဘုန်းကြီးတို့လည်းပဲဒီလိုပဲကျင့်သုံးရတာပဲအဲ့တော့ဘုန်းကြီးတို့လည်းပဲတန်ခါကိုအုပ်ချုပ်တဲ့နေရာမှာဘုန်းကြီးတို့ဥပမာလေးတစ်ခုဒါနမူနာဖြစ်နေပြောပြမယ်တရားဓမ္မတွေသိစေခြင်းလို့ပါအဲ့တော့ဘုန်းကြီးကကြောင်းတိုက်မှာတန်ဃာတော်ရှင်မြတ်တိနာယကတွေကိုဘုန်းကြီးကကိုယ်ခံထဲမှာရေကဲတတားကြီးတွေထားပြီးစားစရာတောက်စရာကြီးတွေနဲ့မနေစေခြင်းဘူးမနေစေခြင်းတော့ဘာလို့ ਆ လဲဘုန်းကြီးကိုယ်တိုင်ကြောင်းထဲမှာဘုန်းကြီးနေတဲ့ကြောင်းထဲမှာရေကဲတတားမထားပါဘူးအဲ့တော့ရေကဲတတားမထားတော့စားစရာတောက်စရာထားစရာမလိုတော့ဘူးအဲ့တော့ဘုန်းကြီးကိုယ်တိုင်စားလို့ရှိရင်စားခြင်းနဲ့ဆိုရင်ဆွမ်းကြောင်းကိုလှူခံပြီးတော့ဖုံးပေးတယ်နာယကတွေကိုလည်းပဲဘုန်းကြီးကစားလို့ရှိရင်ကိုနန်းတို့ထားပြီးမစားပါနဲ့စွမ်းချောင်းမှာသွားပြီးတော့အလူခံဖုံးပြီးပါစွမ်းချောင်းဖုံးကြီးရလည်းပဲစီစဉ်ပေးလိုက်ပါဒါမျိုးလေးတွေညွှန်ကြားရတယ်အဲ့တော့တပည့်တွေကိုကင်းစေစေခြင်းတော့ကိုကိုတိုင်ပါလို့ရတယ်ခြေခွင်ယောဂကင်းအောင်ကြိုးစားရတာပဲအဲ့တော့ကိုကိုတိုင်ဒီလိုနေတော့ကြတော့တချို့တရားဓမ္မတွေကဖုံးကြီးကိုတနာလို့ထင်ပါရဲ့ရေခဲတစ်တန်လူကျင်တဲ့အကြောင်းလျှောက်ပါတယ်ဒါပေမဲ့ဖုံးကြီးကိုတိုင်ကဖုံးကြီးတပည့်တွေကိုဒါမျိုးတွေတုမယူစေခြင်းတဲ့အတွက်တဲ့နိုင်တဲ့မြအစာစရာတောက်စရာတွေနဲ့ကိုကြောင်ကိုခံနေမှာဒါမျိုးတွေမဖြစ်စေလိုတဲ့အတွက်ဒါမျိုးတွေလိုရတာဘုန်းကြီးကလုံတာကိုပြစ်တင်တာမဟုတ်ဘုန်းကြီးကိုယ်တိုင်ဒါရှိရနေပြီးတော့စန္ဒမူနာဖြစ်နေလုံပြတယ်ဒါလေးကိုသိစေခြင်းလို့ပါအဲ့တော့ဒါမျိုးလုံတော့ဘာဖြစ်လဲဘုန်းကြီးတို့ကြောင်မှာဘုန်းကြီးလက်အောက်ကနာယကတွေစာပေတွေတိတ်တော်ကြပါတယ်ဒါပေမဲ့လို့သူတို့နှမ်းမှာရေခဲတက်တာထားပြီးတော့အစာတောက်မျိုးစုံထည့်စားတာဒီအလေလေးတွေပျောက်သွားတာအဲ့တော့ဘုန်းကြီးမှာကုသိုလ်တွေရနေတာပေါ့သူတို့လိုက်နာကျင့်သုံးတယ်ကျင့်သုံးတဲ့လောက်ဘုန်းကြီးမှာကုသိုလ်တွေတိုးလို့ဒါမြတ်စွာဘုရားရဲ့အဆုံးအမကိုတက်နိုင်တယ်ဗျလိုက်နာကျင့်သုံးကြတာပဲဒါမျိုးလေးတွေဖြစ်စေခြင်းလို့ဟောပေးတာအဲ့တော့ယန္နာရှင်မြတ်ကြီးတွေဘလို့ကျင့်သုံးခဲ့တယ်ဒါလေးမျိုးကြီးနည်းနည်းလေးပြောပေးဦးမယ်ဘုန်းကြီးတို့ရှင်မာကတ္တပကိုတော်မြတ်ဆိုတာရှင်သာရိပုတ္တရှင်မောဂရဏတို့ပြီးရင်မဟာအတာဝကတွေထဲမှာအမျက်ဆုံးတပည့်မြတ်စွာဘုရားအာကိုရတဲ့ရှင်မာကတ္တပတပည်ဆိုတာရှိခဲ့တယ်အဲ့တော့ရှင်မာကတ္တပကိုအာကိုလုံးလို့မြတ်စွာဘုရားကငါဘုရားပရိနိဗ္ဗာန်ဆန်းရင်ကတ္တပဟာတန်ခိုင်နာတင်ပွဲကြီးကျင်းပပြီးသာသနာအတွင်းရှိအောင်ဆောင်ရွက်လိမ့်မယ်လို့မြင်တော်မူတော့သုံးကာကို6မိုင်လောက်ရှိတဲ့ခီးကိုမြတ်စွာဘုရားကိုယ်တိုင်သွားပြီးခရူးကျူဆိုပြီးပင်ကန်းဝတ်ပေးတယ်နောက်ပြီးတော့မြတ်စွာဘုရားကသူကိုတော်မြတ်ဝတ်နေတဲ့တန်ခမ်းကြီးကိုရှင်မကတပါဦးပေးရှင်မကတပါရဲ့သင်္ကန်းကိုကိုယ်တိုင်ဝတ်ပြီးတော့လဲလှယ်ပြီးတော့ချီမြောက်ခဲ့တာအဲ့လောက်ထိမြတ်စွာဘုရားအာကိုရတယ်အဲ့တော့မြတ်စွာဘုရားအာကိုတဲ့အတိုင်းရှင်မကတပါဘုရားရှင်ပရိနိဗ္ဗာန်ဆန်တော့သာသနာအတွင်းရှိဖို့စာရီကိုလည်းပို့ချခဲ့တယ်ရဟန္တာကြီးဖြစ်ပေမဲ့နောက်ပြီးတော့တန်ခိုင်နာတင်ပွဲကြီးကိုလည်းဦးဆောင်ခဲ့တယ်တဲ့အဲ့တော့ရှင်မကတပါအကြောင်းနည်းနည်းပြောဦးမယ်ရှင်မကတပါရဲ့စိတ်ထဲမှာနှလုံးသားထဲမှာနောက်အနာဂတ်မှာသူ့ကိုတုခိုးပြီးတော့လမ်းမမရောက်စေခြင်းလို့သာသနာတော်ကြီးမကွဲစေခြင်းလို့တမိုင်းမှာတရားခံမဖြစ်စေခြင်းလို့ဘယ်လိုဆောင်ရွက်ခဲ့လဲဒါလေးနည်းနည်းလေးပြောပေးမယ်ပေါ့တနေ့တော့ရှင်မာကတ္တပကိုတော်မြတ်ရာဇဂျူမြို့မှာတရင်သုံးတယ်တရင်သုံးတော့ဘုန်းကြီးတို့ပိပလိလိုင်ကူထဲမှာရာဇဂျူမြို့အနီးပိပလိလိုင်ကူထဲတရင်သုံးတော့တနေ့တော့ရှင်မာကတ္တပလိုင်ကူထဲရထွက်တော့တောက်ရီသုံးရီတွေတီးထားတပြက်စီလဲပြီးထားတွေ့တော့ရှမ်းငယ်ကိုရင်တွေလာပြီးတော့ဝေယဝဆတ်လောက်တာဖြစ်မယ်ဒါမျိုးဆင်ကျင်လိုက်တယ်အဘိညာဉ်နဲ့မကြည့်တော့ဘယ်သူလုံမှန်းတော့တိကျမသိဘူးပေါ့အဘိညာဉ်နဲ့ကြည့်ရင်တော့သိတာပေါ့နောက်ဒုတိယနေ့မှလည်းပဲဒီလိုပဲတပြည့်စီလဲတာတောက်ရီသုံးရီလေးတီထားတာတွေ့တော့ဒ ဒီလိုပဲကိုရင်တပါရဟန်းငယ်တပါလာပြီးတော့ဆောင်ရွက်တာဖြစ်မယ်ဒီလိုပဲနှလုံးသွင်းလိုက်တယ်တတိယနေ့ကျတော့ဒီပျက်စီးလဲတဲ့အတန်တွေကိုကြားတော်မူရတဲ့လှိုင်ကူတွေရတယ်နောက်တော့ခတ်တဲ့ဂလန်ထိုးတဲ့တန်ကောက်ပေါင်းဆိုတဲ့အပေါက်ထဲရနေတဲ့အယောင်အလင်းတွေကိုဝင်လာတာတွေ့တော့ရှင်မာကတ္တပကအပြင်ဘက်ထွက်ပြီးတော့မေးတော်မူတယ်ခုဒီပျက်စီးလဲနေတာဘာတူလဲဆိုတော့တပည့်တော်အရှင်ဘုရားတို့ရဲ့အလုတ်ကျွေးမှာဖြစ်တဲ့လာဇာနတ်သမီးပါဘုရားဆိုပြီးနတ်သမီးလေးတစ်ပါးကရှောက်ထားတယ်ဒီတော့ရှင်မာကတ္တပကငါမှလာဇာဆိုတဲ့နာမည်နဲ့အလုတ်ကျွေးတပည့်မှမရှိပါဘူးဒါမျိုးပြန်ပြီးတော့ခက်တင်တင်မိန်တော့နတ်သမီးလေးရဲ့အကျိုးအကြောင်းပြန်ပြီးတော့ရှောက်ထားခဲ့တယ်အဲ့တော့နတ်သမီးလေးရှောက်ထားတဲ့အကြောင်းအရာကိုအချင်းချုပ်ပြန်ပြောရရင်ဘာလဲဆိုတော့နတ်သမီးလေးရဲ့တာဝရဏနတ်ပြည်မရောက်ခင်မှာလေတော်ဆောင်တဲ့လေတော်သူမလေးဖြစ်တယ်သူစားဖို့အတွက်စဘာလီတွေကိုပေါက်ပေါက်လှော်တယ်ပေါ့ရှင်မာကတ္တပကိုတော်မြတ်ကြီးကလေတော်သူမလေးရဲ့သရတရားရှိတာကိုသိတော်မူတော့ဆွမ်းခံကြွားတယ်ဒီတော့လေတော်သူမလေးရဲ့သူ့အတွက်စားဖို့လှုပ်ထားတဲ့ပေါက်ပေါက်ကလေးတွေကိုကြည်ညိုတဲ့စိတ်နဲ့ရှင်မာကတ္တပကိုလှူဒန်းလိုက်တယ်တဲ့ပီတိတွေဖြစ်လိုက်တာအဲ့မှာဘာစုတောင်းလဲဆိုတော့ရှင်ဖျားတို့မြင်တဲ့တရားသူတရားမြတ်ကိုသိမြင်နိုင်မရစေလို့ဒီတစ်ချက်ပဲစုတောင်းလိုက်တယ်ဆိုလိုရင်းနိဗ္ဗာန်တစ်ချက်ကိုပဲနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဖို့ပဲဆူတောင်းလိုက်တယ်ပေါ့တောင်းပြီးတော့ပြန်လာတဲ့အချိန်ဝမ်းသာပီတိစိတ်နဲ့လက်ထဲကိုပြန်လာတဲ့အချိန်မှာတွင်းထဲကနေပြီးတော့မွေစိုးတစ်ကောင်ကထွက်ပြီးတော့ဒီလေသောသူမလေးကိုကြိုက်လိုက်တာအဲ့ဒီနေရာမှာပဲကွယ်လွန်သွားခဲ့ကြတယ်ကြည်ညိုတဲ့စိတ်နဲ့ကွယ်လွန်တော့တောင်ရင်သာနှက်ပြီးမှနှက်သမီးသွားဖြစ်တယ်ဖြစ်တော့သူ့ကိုယ်သူဆင်ခြင်ကြည့်တယ်ငါဘာကုသိုလ်ကြောင့်ဖြစ်တာလဲဆိုတော့ရှင်မာကတ္တပကိုယ်တော်မြတ်ကြီးကိုအင်မတန်မှတန်ဖိုးနေပါတဲ့နည်းနည်းပါးပါးဖြစ်တဲ့စဘာပေါက်ပေါက်လေးတွေကိုလှူဒန်းခဲ့တဲ့ကုသိုလ်ကြောင့်ဆိုတာသိတော့သူ့ရဲ့ကုသိုလ်ဟာနည်းနည်းပါးပါးလေးဆိုတာသိတော့ဩငါဟာကုသိုလ်နည်းနည်းပါးပါးကြောင့်ဒီစည်းစိမ်ကိုရခဲ့တာမိမိရော်ရော်ပျော်ပျော်ပါးပါးနေလို့မဖြစ်ဘူးဒီတော့အရှင်မြတ်ကြီးရဲ့ထံမှာဝေယဝစ္စသွားလှုပ်ပြီးတော့ကုသိုလ်တွေလုပ်မယ်ဒါမှငါရဲ့စည်းစိမ်ဥစ္စာခိုင်မြဲမှာကြည့်နော်ပညာရှိတဲ့အမျိုးသမီးလေးကြတော့သူစည်းစိမ်ရတာဟာကုသိုလ်နည်းနည်းလေးကြောင့်ရခဲ့တာဒီစည်းစိမ်ကြီးခိုင်မြဲအောင်ကုသိုလ်ထက်လုပ်မယ်ဆိုပြီးတော့ဝေယဝစ္စတို့ကိုဆုံးဖြတ်လိုက်တယ်။ဘုန်းကြီးတို့လူပြည်မှာလည်းပဲအသိဉာဏ်ရှိတဲ့မျိုးသားမျိုးသမီးချက်စီးပွားရေးတွေတက်လာတယ်။ကုသိုလ်တွေဆက်ပြီးတော့ကြိုးစားလုပ်ကြတယ်။ဒီတော့စည်းစိမ်ဥစ္စာတွေကမတောင့်တလည်းပဲခိုင်မြဲသွားတာဒါတွေလည်းရှိကြတယ်။တချို့ကျအောက်ခြေလို့လို့စီးပွားဥစ္စာတွေတက်ခါရှိသေးတယ်။အိမ်တော်ကြီးဖောက်ပြန်ကြစီပွားဥစ္စာရည်တွေတက်ခါရည်တွေမူရည်စေဝါတွေဆွဲလန်းကြအယက်သေးစားတွေဆွဲလန်းကြနောက်ကျစီပွားရည်တွေဝုံငနေကြအရှက်တကွဲကျိုးနဲ့မိသားစုတွေဒုက္ခရောက်ကြဒါမျိုးတွေလည်းရှိတယ်သူတို့ကခိုင်မြဲအောင်ကုသိုလ်မှမလုပ်တာဘူးအဲ့တော့တချို့စီပွားရည်တွေတက်လာတဲ့အခါကုသိုလ်တွေလုပ်တယ်ဆိုတာစုမတောင်းနေမယ်ဒါခိုင်မြဲအောင်ကုသိုလ်တွေလုပ်ကြရတာပဲစိတ်ကတော့မတောင်းတာလည်းပဲမတောင်းတာလည်းပဲဒီအကျိုးကိုရပြီးသားဖြစ်သွားတာပဲခုလက်နဲ့သမီးလေးကဒါမျိုးကြံပြီးတော့ရှင်မာကတ္တပထံမှာဝေယဝစ္စလာလို့တာရှင်မာကတ္တပမေးတော့အရှင်ဘုရားတို့ရဲ့တပည့်မှဖြစ်တဲ့လာဇာနတ်သမီးပါဆိုတာဒါဝကြီးပဲပြီးတော့လျှောက်တဲ့အကြောင်းသူကနေချိုးချောင်းပြန်လျှောက်တော့ရှင်မာကတ္တပကမနေ့ကတမင်မနေ့ကလေသင်မဲလာပြီးတော့လုတ်တလားဆိုတော့အမှန်ပါတပည့်တော်ပဲလာပြီးတော့ဝေယဝစ္စလုတ်ပါတယ်ဆိုတော့ကဲလုတ်ပြီးသားတော့လုတ်ပြီးသားပဲရှိပါစေတော့တဲ့ယနေ့ကစပြီးတော့မလုတ်ပါနဲ့တော့ပြန်မာတော့ဒီနေရာဒီဌာနကိုလည်းပဲမလာပါနဲ့တော့လို့ရှင်မာကတ္တပမိန်လိုက်တယ်ဒီတော့နေသမီးတွေကစိတ်မကောင်းကြီးစွာနဲ့အရှင်ဘုရားတပည့်တော်ဘုရားမဖြည့်ဆည်းလိုက်ပါနဲ့တပည့်တော်ရဲ့စီးစိမ်ဥစ္စာတွေကိုမဖြည့်ဆည်းပါနဲ့တပည့်တော်ဝေယဝစ္စလုပ်ပြီးတော့တပည့်တော်ရဲ့စီးစိမ်တွေကိုခိုင်မြဲအောင်လုပ်ဖွင့်ပေးပါလို့တောင်းမှန်တော့ရှင်မာကတ္တပကဗာလိတ်ဗာမိန်လိုက်တယ်ဆိုတော့နေသမီးတဲ့အနာဂတ်သာသနာမှာထူထူခြားခြားထူထူဆန်းဆန်းရတောင်းကြီးတွေကိုကိုင်းပြီးတော့တရားဟောကြားမယ်ဓမ္မဂရိကတွေကငါ့ကိုသမိုင်းတွင်အောင်မပြောကြပါစေနဲ့သမိုင်းတွင်ရင်အောင်မဟောပြောဟောပြောရင်အောင်မလုပ်ကြပါနဲ့တဲ့မလုပ်ပါနဲ့တဲ့ဘယ်လိုလဲဆိုတော့နောင်အနာကဓမ္မဂရိကတွေကရှင်မာကတ္တပကိုရောမြတ်ကြီးထံမှာနတ်သမီးချောချောလာလာလေးလာပြီးတော့ဝေယဝစ္စလုပ်ပေးတဲ့တပြည့်စီလဲပေးတဲ့တောက်ရည်တုံးရည်တီးပေးတဲ့အဲ့ဒီလိုဟောပြောရဲ့အောင်တမိုင်းတွင်ရဲ့အောင်ငါ့ကိုမလုပ်ပါနဲ့လို့ရှင်မာကတ္တပကမိန်ကြားလိုက်တယ်။နတ်သမီးလေးရဲ့ထက်ပြီးတော့တောင်းမှန်တော့ကုပ္ပမနာကိုမတီးဘူးလားလို့ခက်တင်တင်မိန်တော်မူလိုက်တော့တသမီးလေးရဲ့ရှင်မာကတ္တပရဲ့အရှိန်ဩဇာသ တိရသမารီပညာအရှိန်တွေကိုမခံနိုင်တော့ကောင်းကင်ပြန်တက်ပြီးတော့ကောင်းကင်ထက်မှာငိုကြွေးရှာတယ်တဲ့အဲ့ဒီငိုတဲ့တံကိုမြတ်စွာဘုရားဒိဗ္ဗသောတာဘိညာဉ်နဲ့ကြားတော့နေသမီးလေးကိုတရားဟောတယ်နေသမီးတဲ့ငါဘုရားရဲ့သားတော်ကြီးဖြစ်တဲ့ကတ္တပမှာလည်းပဲစောင့်ကြည့်ဖို့တာဝန်ရှိတယ်စောင့်ကြည့်ဖို့တာဝန်ငါဘုရားရဲ့သားတော်ကြီးဖြစ်တဲ့ကတ္တပရဲ့တာဝန်ယဟန်တော်ကြီးရဲ့တာဝန်နဲ့ယဟန်တော်ကြီးရဲ့တာဝန်စောင့်ကြည့်ရမှာပဲဒါပေမဲ့ကုသိုလ်ကိုမျက်နှိုးကြတဲ့ပုံကိုယ်ကြီးအတွက်တော့ကုသိုလ်လုပ်ဖို့ရတာဝန်ရှိတယ်တဲ့ကုသိုလ်လုပ်ဖို့တာဝန်ကကုသိုလ်မျက်နှိုးတဲ့သူရဲ့တာဝန်ပဲဆိုပြီးတော့မြတ်စွာဘုရားကတရားတဖို့ဟောတော်မူလိုက်တာအဲ့မှာဝိပဿနာရှုပြီးတော့သောတာပန်ဖြစ်သွားခဲ့တယ်အဲ့တော့စဘာပေါက်ပေါက်လေးလှူတဲ့ချိန်တုန်းကနိဗ္ဗာန်ကြီးမှန်းခဲ့တဲ့ကုသိုလ်ဟာဒီဘဝမှာသောတာပန်ဖြစ်သွားခဲ့တယ်အဲ့တော့ဘုန်းကြီးဆိုလို့ရင်တာကဘာလဲဆိုတော့ဘုန်းကြီးပြောလို့ရင်ရဲ့အကြောင်းရင်းကအဲ့တော့အရှင်မကတ္တပဟာဘာကိုကြောက်တော်မူခဲ့တယ်လဲဘာကိုစိုးရိမ်တော်မူတယ်လဲအနာဂတ်သာသနာယခုလိုအချိန်မှာတမိုင်းတရခံဖြစ်မှာ ਉ ရှင်မကတ္တပမလိုလားခဲ့ဘူးဒီလိုမှန်းပြီးတော့တွေးလို့ရတယ်ဘာဖြစ်လို့လဲဆိုတော့ခုလိုသာသနာနောက်ပိုင်းရောက်လာတဲ့အခါမှာတချို့သောယဟန်တွေတချို့သောဓမ္မဂတိကာတွေရှင်မကတ္တပလို့ဆိုရင်တော့ဓမ္မဂတိကာတွေပေါ့အဲ့တော့အမျိုးသမီးလေးတွေရဲ့ဝေယဝစ္စပြုစုမှုကိုခံတယ်အမျိုးသမီးတယုံယုံယောဂီတယုံယုံနဲ့ဟိုသွားဒီသွားသွားတယ်ဒီကမှာပညာရှင်ဖြစ်တဲ့သူတော်ကောင်းဆရာတော်တွေကမသိမ့်ဘူးဒါမျိုးတားတဲ့အခါမှာသူတို့ကပြောကွက်ဟောကွက်ရတယ်ရှင်မကတ္တပတောင်မှလက်သမီးချောချောလတ်လတ်လေးလာပြီးပြုစုပြောဆောင်သေးတာပဲဝေယဝစ္စလုံသေးတာပဲဒီလိုဟောကြားလိမ့်မယ်ရှင်မကတ္တပဒါကိုမြင်တော်မူတာသူ့ရဲ့ဒီအတုဒီအပြုမှုကိုနောင်လာနောက်သားတွေက तू ကအမွေမပေးပြီမဲ့အတူယူခဲ့မယ်ဆိုရင်သာသနာတော်ကြီးတွေရင်လေးစရာကောင်းလိုက်တာသာသနာတော်ကြီးွယ်ပြောက်သွားနိုင်တဲ့ခြေနေအထိရောက်သွားနိုင်တယ်အဲ့ဒီလိုသာသနာတော်အတွက်မျှော်ကိုးပြီးတော့ရှင်မကတ္တပဟာနေသမီးလေးရဲ့ဝေယဝစ္စပြုမှုကိုပယ်ခဲ့တာတဲ့နေသမီးရဲ့လုပ်ရအမှန်လဲမှန်တယ်အကျိုးလဲရှိတာပါပဲအဲ့ရှင်မကတ္တပအနေနဲ့လည်းယဟန္တာကြီးဖြစ်နေတော့နေသမီးကြောင့်တော့မပျက်စီးနိုင်တော့ပါဘူးဒါပေမဲ့နောင်လာနောက်သားတွေကဒီအတုတွေဒီအပြုမှုတွေကိုယူခဲ့လို့ရှိရင်ကိုတော်မြတ်ကြီးကကိုကိုတိုင်းမပျက်စီးပေမဲ့အနာဂတ်သာသနာမှာညင်နွမ်းသွားမှာစိုးရိမ်တော်မူတဲ့အတွက်အတုကိုသွားမှာစိုးရိမ်တော်မူတဲ့အတွက်ရှင်မကတ္တပနတ်သမီးကိုပြက်ပြက်သားသားမိန်တော်မူခဲ့တယ်လို့ဘုန်းကြီးတို့ဒီလိုကြည်ညိုလို့ရတယ်အဲ့တော့ယန္တာရှင်မြတ်ကြီးဒီဘလောက်ကြည်ညိုဖို့ကောင်းလဲကိုကိုတိုင်းယန္တာဖြစ်တဲ့လောဘဒေါသတဏှာတရားကင်းစင်နေတယ်ဘယ်နတ်သမီးညာကြောင့်ဘလို့မှမပျက်စီးနိုင်တဲ့ဘဝရောက်တာတောင်မှကိုမပျက်စီးနိုင်ပေမဲ့ကိုရဲ့ပြုမှုတွေကိုနောင်နာကတ်မျိုးဆက်တွေတူယူမယ်ဆိုလို့ရှိရင်ဒါလမ်းမရောက်သွားနိုင်တယ်။နောင်နာကတ်မှာမျိုးသမီးတွေရဲ့ပြုစုကိုနီးကပ်ခံယူမယ်။မျိုးသမီးတွေတယုံယုံနဲ့ဟိုသွားဒီသွားသွားမယ်။ဒါတွေကိုရှင်မကတ္တပကမလိုလားခဲ့လို့ဒါမျိုးမိမ့်နာလို့ဒါဘုန်းကြီးတို့ဒီလိုပဲမှန်းဆပြီးတော့ကြည်ညိုရတာပဲ။အဲ့တော့သူတော်ကောင်းတွေဟာကိုယ့်ရဲ့ပြုမှုလေးတစ်ခုကိုဘလောက်ထိဂရုစိုက်ကြရလဲအနာဂတ်သာသနာအတွက်တမိုင်းမှာတရားခံဖြစ်မှာကိုဘလောက်ထိရှောင်ခဲ့ကြသလဲဒါရီယာဘုန်းကြီးတို့တကယ်တွေးကြည့်ရင်ကောင်းမြတ်သောမွေကိုကြံရစ်ပါစေဆိုတဲ့အတိုင်းရှင်မကတ္တပနောင်လာနောက်သားတပည့်တွေကိုကောင်းမြတ်တဲ့အမွေခြံပေးခဲ့တာပဲတကယ်လို့ဘုန်းကြီးတို့တွေဟာရှင်မကတ္တပရဲ့ပြုမှုလေးကိုသာအတူယူကျင့်သုံးကြမယ်ဆိုလို့ရှိရင်ဒါသာသနာအတွက်ဘလောက်ထိကောင်းမလေသာသနာအတွက်ဘလောက်ထိအတွန်းရှည်သွားနိုင်တယ်မြတ်စွာဘုရားကလည်းပဲဒါကိုကြည့်ပဲပြီးတော့ပေါ်ခဲ့တာပါဒါလေးတွေသိစေခြင်းလို့ဘုန်းကြီးကကောင်းမြတ်တော်မူကြံရစ်ပါစေဆိုပြီးတော့ပေါ်ခဲ့တာနောက်ဆုံးဘုန်းကြီးအနီကုန်းကျုံအနေနဲ့မိုးကုတ်ဆရာတော်ဘုရားကြီးရဲ့ဇာတိရွာဖြစ်တဲ့ဥယင်တော်ရွာကမြို့ပြင်းကြီးဆရာတော်အကြောင်းလေးကိုအကျဉ်းချုပ်ပြောပြအောင်မယ်အဲ့တော့မိမိတို့လည်းပဲကြောင်းတကာဓမ္မကြီးဖြစ်ပြီးသားလားတော့မသိဘူးပေါ့ဖြစ်မှာဖြစ်ဖို့များနေတယ်ဒီတော့မြို့ပြင်းကြီးဆရာတော်မိုးကုတ်ဆရာတော်ဘုရားကြီးရဲ့ဇာတိရွာကမြို့ပြင်းကြီးဆရာတော်ဆိုတာလွန်ခဲ့တဲ့နှစ်ပေါင်း100ကျော်လောက်ကအဘိဓမ္မာမှာသိပြီးတော့မိုးကုတ်ဆရာတော်ကြီးတို့လိုပဲအဘိဓမ္မာအရာမှာသိကြော်ကြားခဲ့တယ်ကျမ်းတွေပြုခဲ့တဲ့ဆရာတော်ကြီးအဲ့တော့ဒီဆရာတော်ကြီးရဲ့ပြုမှုလေးတစ်ချက်ကြောင့်အနာဂတ်သာသနာဘလောက်ထိကောင်းစားသွားခဲ့တယ်လဲဒါလေးကိုဘုန်းကြီးပြောပြပေးမယ်အဲ့တော့အကျဉ်းချုပ်အပြင်ပြောရရင်တော့ဗာလဲဆိုတော့အဲ့ဒီဥယျံတော်ရွာမှာမြို့ပြင်းကြီးဆရာတော်ကအသက်ကြီးလာတဲ့အခါမှာမြို့ပြမှာတရင်သုံးမသုံးမဲနဲ့ရွာမှာပြန်ပြီးတော့တရင်သုံးတယ်။ဥယျံတော်ရွာဇာတိဖြစ်တဲ့မြို့ပြင်းကြီးဆရာတော်ရဲ့တပည့်ဖြစ်တဲ့ဥသက်ရှိတို့မိသားစုဆိုတာရှိတယ်။ဥသက်ရှိတို့မိသားစုဆိုတာနောင်အနာဂတ်မှာမစိုးရိမ်ကြောင်းတကာကြီးဖြစ်လာကြမှာ။အဲ့တော့သူတို့မိသားစုက ထမဆင်းရဲလိုက်တာရွာကယာတိဘောတိနံတွေကိုယူပြီးတော့ဘဝဉ္ဇဉ်ရွာတွေကိုရောင်းမန္တလေးတက်ရောင်းနောက်ပွဲယုံတကူမှာဝန်ထမ်းလုပ်ရိုးသားကြိုးစားတော့ပွဲယုံပိုင်ရှင်ကထောက်ပံ့ပေးသူတို့စုထားတဲ့ငွေနဲ့ပွဲယုံတကူကိုထူထောင်ဒီတော့ထိုက်လျောက်ချမ်းသာလာတယ်ချမ်းသာလာတော့ဘာဖြစ်လဲချမ်းသာလာတဲ့အခါကျတော့ဇာတိဇွဲလေးတွေရရှိတော့ကိုယ်ဆရာသမားဖြစ်တဲ့ခုနဥယျံတော်ရွာမြို့ပြင်းကြီးဆရာတော်ကိုကြောင်းဆောက်ခြင်းနဲ့ကြောင်းဆောက်တူခြင်းနဲ့ကြောင်းသွားလျှောက်တော့မြို့ပြင်းကြီးဆရာတော်မိတ်နဲ့ဩဝါဒဟာသာသနာသမိုင်းမှာအင်မတန်မှအတူယူစရာကောင်းသွားတယ်။ဆရာတော်ကြီးကဥသက်ရှိသူမိသားစုကဆရာတော်ကြီးအတွက်ကြောင်းကောင်းကောင်းကြီးဆောက်တူခြင်းနဲ့လျှောက်တော့ဗာမိတ်လေဆိုတော့တက်ရှိတဲ့မင်းကငွေကြေးတက်နိုင်လို့တန်ခါများများနေနိုင်တဲ့ကြောင်းကြီးဆောက်တူနိုင်နေပဲထားနာကလည်းပဲလာသည်မြတန်ဃာတွေကိုစာပေးပို့ချနိုင်နေပဲထားစာတင်သားတန်ဃာတွေကလည်းပဲတို့ရွာမှာလာပြီးတော့နေကြတယ်ပဲထားတဲ့တို့ရွာကရွာတင်ရွာငယ်လေးတဲ့ရွာတင်ရွာငယ်လေးဖြစ်တော့နေစဉ်ဆွမ်းကွမ်းအတွက်တို့ရွာကနေစဉ်ဆွမ်းကွမ်းတာဝန်ယူဖို့စွမ်းနိုင်မှာမဟုတ်ဘူးဒီတော့တို့ရွာမှာလာပြီးတော့ကြောင်းဆောက်တိုက်တဲ့အတွက်သာသနာတော်အတွက်ကျေးဇူးများဖို့မရှိဘူးတဲ့ကျေးဇူးမများနိုင်ဘူးကြောင်းကြီးဆောက်ပြီးပြီဆိုရင်သာတင်သာတန်ခါများစွာနဲ့စာချဘုံကြီးတွေနဲ့များစွာနဲ့တင့်တင့်တည်းရှိမှကောင်းတာအဲ့တော့ကျောင်းကြီးတို့စောက်ထားပါရဲ့ဒီကျောင်းမှာတန်ခါလေးရတစ်ပါးနှစ်ပါးဘုံကြီးရတစ်ပါးနှစ်ပါးဆိုရင်လည်းပဲသာသနာအတွက်အကျိုးနည်းတယ်ဒီတော့မန္တလေးမှာဘုရားကြီးတိုက်ဆိုတာရှိတယ်ဘုရားကြီးတိုက်မှာသာတင်သာတန်ခါလေးရများပြီးကျောင်းကမလုံလောက်ဘူးလို့ကြားရတယ်ဒီတော့ဘုရားကြီးတိုက်မှာဆိုလို့ရှိရင်စာချဘုံကြီးတွေကလည်းပဲအရန်သင်သာတင်သာတန်ဃာတွေရာလည်းပဲအယံသင်ဆွန်းလောင်းရမယ့်မန်းမြို့သူမန်းမြို့သားတွေရာလည်းပဲအဆင်သင်အယံသင်ဒီတော့ဘုရားကြီးကြောင်းတိုက်လူနေရာမျိုးမှာကြောင်းဆောက်တာသာသနာအတွက်ကြိုးများတယ်အဲ့တော့ကြောင်းဆောက်တယ်ဆိုတာဘယ်နေရာမှာပဲဆောက်ဆောက်ငွေကုန်တာချင်းအတူတူပဲငွေကုန်တာချင်းတူလို့ရှိရင်အကျိုးများတာကိုရွေးချယ်ရတယ်တဲ့ဒီစကားလေးမှတ်ထားပါနော်ငွေကုန်တာချင်းတူရင်အကျိုးများတာကိုရွေးချယ်ရတယ်တဲ့ဒီစကားကိုမြို့ပြင်းကြီးဆရာတော်ကသူရဲ့တပည့်ရင်ဖြစ်တဲ့ဥသက်ရှိသူမိသားစုကိုမိန်တော်မူခဲ့တာအဲ့တော့ငွေကုန်နာရင်တူရင်အကျိုးများတာကိုရွေးချယ်ရတယ်ဆိုတာဘာပြောတာလဲဆိုတော့ခုခေတ်တချို့ယူဆတဲ့အကျိုးများနေမဟုတ်ဘူးတချို့ကကြတော့ဘယ်ဆရာတော်ကြီးကဘလို့ထူးချွန်တာထင်ရှားတာဒီဆရာတော်ကြီးလူရင်တော့ငါတို့စီပွားရေးတက်ရကြီးရဲ့ကိုကျိုးများတာကိုရည်ရွယ်တာဆရာတော်ကြီးကဒါဝကြီးမှန်းခိုင်းတာမဟုတ်ဘူးအဲ့ဒါလောဘတရားတွေဖြစ်တာအဲ့တော့ဘာလဲဆိုတော့ကိုလှူလိုက်တဲ့ပစ္စည်းကိုသာသနာအတွက်เจ้าကြီးဆောက်လူတန်းလိုက်တယ်ဒီเจ้าကိုအသုံးပြုပြီးတော့သာသနာတော်မှာတန်ဃာတွေတပည့်မျိုးဆက်တွေဘလောက်ပေါ်ထွန်းလာမလဲသာသနာတော်ကြီးဘလောက်ဒီစီပင်သွားနိုင်တယ်အဲ့ဒီလိုသာသနာအတွက်အကျိုးများဖို့လူတွေကုသိုလ်ရဖို့ဒီလိုအကျိုးများတာကိုရည်ရွယ်ပြီးတော့ငွေကုန်နာရင်တူရင်အကျိုးများတာကိုရွေးချယ်ရတယ်ဆိုတာဘာသာသာသနာအတွက်အကျိုးများတာကိုရွေးချယ်ခိုင်းတာပါကို့အတွက်စီပွားရေးတက်ဖို့ဒီလိုအကျိုးများတာကိုရွေးချယ်ခိုင်းတာမဟုတ်ပါဘူးအဲ့တော့ဒီတော့ဒီအဆုံးမစကားလေးကိုသက်ရှည်ရတယ်လေးစားလိုက်နာပြီးတော့ဆရာကောင်းတပည့်ဖြစ်တဲ့အတွက်ဘုရားကြီးတိုက်မှာသွားပြီးတစ်သားကျောင်းဆောင်ကြီးဆောက်တယ်မကြမီမီးလောင်သွားတယ်နောက်တကအလေတိုက်ကြီးဆောက်တယ်နောက်အားမရတော့မစိုးရင်ကျောင်းတိုက်ဆိုတာဥပ္ပေစီဘုရားရဲ့မြောက်ဘက်မှာဥယျာဉ်ကြီးဝယ်ပြီးတော့အဲ့ဒါကြီးကိုမစိုးရင်ကျောင်းတိုက်ဆိုပြီးတော့သူတို့မိသားစုကပဲကျောင်းဆောင်တွေအများကြီးဘေးကဆောက်တဲ့ကျောင်းဆောင်ကနှစ်ဆောင်လောက်ပဲပါတယ်တတိုင်းလုံးသူတို့မိသားစုကနေဆောက်လို့လူထမ်းလိုက်တာမစိုးရင်ကျောင်းတိုက်ဆိုတာဖြစ်ပေါ်သွားခဲ့တယ်အဲ့တော့မြို့ပြင်းကြီးဆရာတော်အတွက်ကျောင်းဆောင်လေးအနည်းငယ်ဦးပဲခက်သေးသေးလေးဦးပဲနေဖြစ်ုံလူတန်းခဲ့တယ်။အဲ့တော့မြို့ပြင်းကြီးဆရာတော်ရဲ့ဒီလမ်းညွန်ချက်ဒီအပြုမူလေးတစ်ချက်ဟာယနေ့ဘုန်းကြီးတို့ကြည်လိုက်ဆက်ထတန်ခိုင်းနာတင်ပွဲကြီးတင်တယ်။မစိုးရင်ကျောင်းတိုက်ကတန်ဃာတွေဥဆောင်လိုက်ကြတာ။ယနေ့မစိုးရင်ကျောင်းတိုက်ထွက်တည်တနိုင်ငံလုံးမှာသာသနာပြုနေကြတဲ့နိုင်ငံသားတွေပါတယ်။အဲ့တော့စာရင်းဆရာတွေထဲမှာဓမ္မစရိယဥထေးလိုင်းဆိုတာကမစိုးရင်ကြောင်းတိုက်ကထွက်လာတဲ့ပုဂ္ဂိုလ်သူ့ကိုကြောင်းပြုပြီးတော့ပြည်သူပြည်သားတွေစာပေတွေဖတ်ပြီးတော့ဘလောက်သိဉာဏ်တွေတိုးကြရလဲအဲ့တော့မြို့ပြင်းကြီးဆရာတော်ရဲ့လမ်းညွှန်ချက်အပြုအမူဒါလေးတစ်ချက်နဲ့သာသနာတော်ကြီးယနေ့ချိန်ထိမစိုးရင်မစိုးရင်ဆိုပြီးတော့ပရိယတ်ဒီလောကမှာထိတ်ဆုံးသွားရည်တည်နေတယ်နိုင်ငံခြားအသည့်သာသနာတွေပြန့်နေတယ်ဒါပါလဲဆိုတော့မြို့ပြင်းကြီးဆရာတော်ရဲ့အပြုမူကောင်းမွန်တဲ့အပြုမူလေးတစ်ချက်ဒီတစ်ချက်ကြောင့်သာသနာသမိုင်းကြီးဟာသမိုင်းကြောင်းပြောင်းသွားခဲ့ရပါတယ်။ဥသက်ရှိသူမိသားစုကလည်းပဲဆရာသမားစကားနားထောင်ပြီးတော့ဇာတိဇွဲတွေကိုပယ်ဖျောက်ပြီးတော့သ သာသနာအတွက်အကျိုးများအောင်ဆိုပြီးတော့ရွေးချယ်လှူဒန်းလိုက်တဲ့အတွက်ယနေ့မစိုးရင်ကျောင်းတက်ကြီးတွေပေါ်လို့မစိုးရင်ကျောင်းတက်ကြီးတွေသာသနာပြုနေတယ်များဦးသက်ရှိတို့မိသားစုအသက်မရှိတော့တောင်မှကုသိုလ်တွေဘလောက်တိုးနေမလဲဒါလေးကိုဘုန်းကြီးကသိစေခြင်းနဲ့ဒါကြောင့်ဥယင်တော်ရွာဇာတိဖြစ်တဲ့မြို့ပြင်းကြီးဆရာတော်နဲ့ဥယင်ဇော်ရွာဇာတိဖြစ်တဲ့ဦးသက်ရှိတို့မစိုးရင်ကျောင်းတက်ကမိသားစုတွေရဲ့အပြုမူလေးတွေဟာအတုခိုးမယ်ဆိုလို့ရှိရင်နာဂတ်သာသနာအတွက်အင်မတန်မှအတွန်ရှည်သွားနိုင်တယ်လူမျိုးတွေအတွက်တိတ်ပြီးတော့အကျိုးများသွားနိုင်ပါတယ်ဒါလေးကိုဘုန်းကြီးကသိစေခြင်းတာအဲ့တော့ဘုန်းကြီးတို့ဒီမြားဆက်ကြကြောင်းတိုက်ကလည်းပဲဒီပုံစံမျိုးလေးနဲ့ရှင်းတယ်မြားဆက်ကြဆရာတော်ကမြို့ပြင်းကြီးဆရာတော်အားကြလို့လားမသိဘူးပေါ့ဘုန်းကြီးတို့ဒီကြောင်းတိုက်ကိုမြားဆက်ကြဆရာတော်ရဲ့ဆရာသမားကသူ့ကျေးဇူးကိုဆက်ရင်တန်ခါ90လောက်ရှိတဲ့စာတင်တယ်လေးတဲပါဆိုပြီးတော့ပြန်တော်မူကနီးမှတောင်းပေးခဲ့တယ်ကြည့်တော့မြတ်စွာဘုရားဆရာတော်ကဒီကြောင်းတိုက်ကိုတည်လိုက်တယ်စာတင်တိုက်လုပ်တယ်။ဒါပေမဲ့တစ်ဖက်ကတရားတွေအဟောများတော့စာတင်တိုက်ကပြီးပြင်းမဖြစ်ဘူး။တမင်မွေးရင်ကြားစားရင်တရားဟောထွက်လိုက်တပည့်တွေကပျောက်သွားလိုက်လူထွက်လိုက်တယ်ဒီလိုလုံးလည်လိုက်တော့92ခုနှစ်မှာဘုန်းကြီးကိုဒီကြောင်းတိုက်ကြီးလွှဲအပ်ပြီးတော့စာတင်တိုက်လေးလုပ်ပေးပါဆိုလွှဲလိုက်တယ်။အဲ့တော့ဒီမြတ်စွာဘုရားကြောင်းတိုက်ဆရာတော်တည်ခဲ့တာဆရာကျေးဇူးကိုဆက်ချင်လို့တည်ခဲ့တာအဲ့တော့ဘုန်းကြီးတို့မြန်မာသာသနာတမိုင်းမှာကြောင်းတိုက်အဆက်ဆက်ဟာဆွေကြောင်းမျိုးကြောင်းတွေဖြစ်ခဲ့ကြတယ်။ကိုမရှိလို့ရှိရင်ကိုဆွေမျိုးကိုပေးတယ်၊ကိုနီးစရာကိုပေးတယ်၊ဒီတို့တဆင့်တဆင့်မျိုးဆက်တည်းကနေပြီးတော့ကြောင်းတိုက်တည်းက30-40လောက်ရောက်ရင်တိန်ကောလို့ခုမြတ်ဆက်ကြဆရာတော်ကသူ့ရဲ့တူအရင်ရှိပါလေနဲ့တူအရင်ကိုဒီကြောင်းတိုက်ကြီးမလွယ်ပဲနဲ့ဘုန်းကြီးကတူအရင်မဟုတ်ဘူးဆွေမျိုးနည်းနည်းတော့ဆက်တယ်။ဒါပေမဲ့ဆွေမျိုးမရင်ချပါမိမယ်သာသနာအတွက်ကြည့်ပြီးတော့ဆရာတော်ကလွယ်ခဲ့တယ်အဲ့တော့မြို့ပြင်းကြီးဆရာတော်တို့လို့ပေါ့အဲ့တော့ဒီလိုလုံလိုက်တဲ့အတွက်ယနေ့ဘုန်းကြီးတို့မြတ်ဆက်ကြကြောင်းတိုက်ဟာလေအတိုင်းတာတစ်ခုထိသာသနာအတွက်အုတ်တချက်သဲတဲ့ဘွင့်နေနေအကျိုးများတဲ့ကြောင်းတိုက်ဖြစ်သွားခဲ့တာဒီပြုမှုလေးတွေဟာအနာဂတ်မျိုးဆက်တွေတူခိုးမယ်ဆိုရင်ကြောင်းတိုက်တွေဟာဒုတိယမျိုးဆက်တွေမှာပို့ပြီးတော့တင်တယ်ပြီးတော့သာသနာတော်ကြီးအတွန်းရှည်သွားနိုင်နေတဲ့ဒါလေးကိုသိစေချင်လို့ဘုန်းကြီးကယနေ့လူငယ်တွေဖြစ်ကြတဲ့ဆွန့်တကာတော်မာတွေကိုကောင်းမြတ်တော်မူကြံရည်ပါစီဆိုပြီးတော့ဒီတရားလေးကိုလက်ဆောင်ပေးတာပါဒါကြောင့်ဆရာတော်တွေဘက်ကရှင်မဂတ္တပကိုရောမြတ်တို့မြို့ပြင်းကြီးဆရာတော်တို့မြတ်ဆက်ကြဆရာတော်တို့သူတို့ရဲ့ပြုမူလေးတွေဟာနောက်ကအတူယူမဲ့ပုံကိုယ်တွေအတွက်သာသနာအတွန်းရှည်စေနိုင်တဲ့လူမျိုးတွေတိုးတက်စေနိုင်တယ်ဥသက်ရှည်တို့လူမိသားစုတွေရဲ့အပြုမူလေးတစ်ချက်ကိုတူယူမိလို့ရှိရင်လည်းသာသနာတော်ကြီးပြန်လဲပြီးတော့ဥမော့လာနိုင်ပါတယ်ဒါကြောင့်မိမိတို့ရဲ့မျိုးဆက်တွေကိုတိုးတက်စေခြင်းပါတယ်။နာဂတ်သာသနာအတွက်အာကိုအားထားရဖြစ်စေခြင်းအောင်ပြုစုခြင်းပါတယ်ဆိုရင်သူတို့ကိုပြုစုရုံနဲ့အားမကြဘဲနဲ့မိမိတို့ကိုယ်တိုင်လည်းပဲရှေ့ရနေပြီးတော့ခြေခွင်ယောဂါကင်းစင်အောင်ကောင်းတဲ့ပြုမှုလေးတွေကိုပြုမှုနိုင်အောင်ဘုန်းကြီးကကောင်းမြတ်တော်မူကြံရည်ပါစေဆိုတဲ့ဒီတရားလေးကိုဓမ္မလက်ဆောင်ပေးပါတယ်။ဒီတရားတော်ကိုနာယူပြီးတော့ယနေ့ကုသိုလ်ရှင်များပြကြတဲ့တက္ကသံမြင့်အောင်ဓမ္မကြီးပြအေးနဲ့ဓမ္မမိတ်ဆွေများမိမိတို့ကိုယ်တိုင်ခြေခွင်ယောဂါကင်းစင်အောင်ကြိုးစားပြီးတော့နောင်လာနောက်သားတွေအတွက်အတူယူနိုင်ကောင်းတဲ့တုမှုလေးတွေကိုပြုမှုကြိုးစားအထောက်နိုင်ကြပါစေဒီလိုပြုမှုရင်ပြုမှုရင်နဲ့နှလုံးသားမှာပါရမီတွေရင်တန်ပြီးမဉဏ်ပူဉဏ်ဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုစီကိုငါလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း